သာသနာတော်နှစ်2553ခုကောဇာတက္ကီ1382ခုတစောင်းမုံလဇန်13ရက်နေ့ညရန်ကုန်တိုင်းမယံကုန်မြို့နယ်12လမ်း1ရက်ကွက်နှစ်ဖက်သောဘုရားမိဘများကိုအမှုထားပြီးတော့ဓမ္မဒါနလူရှင်များဖြစ်ကြတဲ့တကားကြီးဥတန်းလိုက်ဒဂမကြီးဒေါခင်အေးဆွေမိသားစုတို့ရဲ့ဓမ္မဒါနတရားပွဲအဖြစ်ဖြင့်ဒီကနေ့ညပေးသပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့ဟောဖို့ရည်ရွယ်ထားတဲ့တရားဒေသနာဟာခௌတကနိကေဓမ္မပဒပါဠိတော်စိတ်တဝဲမှာလာရှိတဲ့ပင်စသတ္တဘိက္ခုဝတ္ထုလို့အဲ့ဒါလိုခေါင်းစဉ်တက်ထားပါပြင်းစသတ္တဘိက္ခုဆိုတော့ယဟန်တော်900ပေါ့ပိဋကပေါင်းသူတော်ကောင်းတို့အာလုံးနီနီတည်ပြီးသားဖြစ်တဲ့ဇလန်းတစ်ခုရှိတယ်ယဟန်တော်ပါ900တိုးတဲ့ကိုတရားသွားပြီးတော့အာထုတ်ကြတယ်အဲ့ဒီမှာတိုးတဲ့မှာသစ်ပင်သီးသီးမှာစောင့်ကြည့်နေကြတဲ့နတ်တွေကယဟန်တော်တို့ရဲ့သီလတကူကြောင့်သူတို့ရဲ့နေရာသီးသီးဗိမာန်သီးသီးမှာမနေနိုင်လို့၆ကြက်လှန့်ကြတော့ဝါတွင်းကြီးမှာအဲ့ဒီယဟန်တော်တွေမြတ်စွာဘုရားရှိရာကိုပြန်ပြီးတော့ပြေးခဲ့ကြရတယ်။အဲ့ဒီမှာမြတ်စွာဘုရားကမေတ္တာသုတ်တံတရားဒေသနာတော်ကိုဟောကြားပြီးတော့မေတ္တာကမ္မထံစီပြန်ဖို့မေတ္တာသုတ်တံပေတရားတော်ကိုရွတ်ဖတ်ဖို့ညွှန်ကြားပြီးတော့အဲ့ဒီတော်တဲကိုပဲပြန်ပြီးတော့ဆေလွှတ်လိုက်တယ်။အဲ့ဒီတော်တဲမှာပဲအဲ့ဒီယဟန်တော်တွေဟာတရားနှလုံးကျင့်သုံးကြရင်းနဲ့သူတို့ခန္ဓာကိုယ်ရဲ့မခိုင်မြဲပုံတွေကိုအဲ့ဒီယဟန်တော်တွေထင်မြင်လာတဲ့အချိန်မှာမြတ်စွာဘုရားကတကူတော်နဲ့လှမ်းပြီးတော့တရားတဂါထာဟောပါတယ်။အဲ့ဒီယဟန်တော်တွေကိုဟောထားတဲ့တရားဂါထာရဲ့အနက်အဓိပ္ပာယ်ဟာအင်မတန်ကောင်းတယ်လို့ဥစဉ်တို့ယူဆတယ်။ဝိထုကြောင့်လေးတွေကိုတော့ပိဋကပေါင်းသူတော်ကောင်းတို့အားလုံးသိပြီးသားဖြစ်ကြလို့ဥစဉ်တို့အကျဉ်းမပြောပါဘူး။အဲ့ဒီယဟန်တော်တွေကိုမြတ်စွာဘုရားဟောထားတဲ့မြတ်စွာဘုရားရဲ့ဖြစ်စေခြင်းတဲ့ဆန္ဒ၅ချက်အဲ့ဒီမှာတွေ့ရတယ်။ပိဋကရေမြတ်စွာဘုရားဖြစ်စေခြင်းတဲ့ဆန္ဒဘယ်နှချက်တွေ့ရသလဲ၅ချက်တွေ့ရအဲ့ဒီမြတ်စွာဘုရားဖြစ်စေခြင်းတဲ့ဆန္ဒ၅ချက်ကိုဒီကနေ့မာတိကာအနေနဲ့ထားပြီးတော့ပိဋကပေါင်းသူတော်ကောင်းတို့ကိုဦးဇင်းတို့တတ်နိုင်သလောက်နားလည်အောင်ရှင်းလင်းပြီးတော့ပြောပြသွားမယ်တရားကောင်းစဉ်လေးကိုဦးဇင်းကဘယ်လိုတတ်ချင်တော့ဆိုတော့အဲ့ဒီတရားဂါထာထဲမှာမြတ်စွာဘုရားကနားလည်လွှဲဖို့အတွက်နိုင်ရှင်ကျဲဥပမာတွေအများကြီးထည့်ပြီးတော့ပြောထား။ဒါကြောင့်ဥစဉ်ကတရားကောင်းစဉ်ကိုပိဋကပေါင်းသူတော်ကောင်းတို့လည်းပဲမှတ်သားဖို့လွယ်ကူစေခြင်းအကျိုးငါပေါ့နော်။ဖျားပေးသောဥပမာများလို့အဲ့ဒါလိုတရားကောင်းစဉ်တက်ချင်။နော်ဒကာကြီးမိုက်များ။ဒီနေ့ညပိဋကပေါင်းသူတော်ကောင်းတို့နာယူကြည်ညိုကြရမယ့်တရားဒေသနာသည်ဖျားပေးသောဥပမာများတဲ့။ဟုတ်လား။ဥပမာဆိုတာဆိုလိုချက်တစ်ခုကိုဥပြီးတော့နားလည်လွှဲအောင်နိုင်ရှင်ပြီးတော့ပြောပြတာကိုဥပမာလို့ဆိုတယ်မဟုတ်လားဥပမာနဲ့ပြောလိုက်လို့ရှိရင်ရိုးရိုးပြောတာတည်းပူပြီးတော့နားလဲလွှဲတယ်ပြီးတော့မှတ်လဲမှတ်မိတယ်ဟုတ်လားဒကာကြီးမိုင်းများဒါကြောင့်တရားနာတယ်ဆိုတာနားလဲဖို့အရေးကြီးဆုံးတော့ဒကာကြီးမိုင်းများနားလဲတာကိုပဲအသိလို့ခေါ်တယ်ပညာလို့ခေါ်တယ်မဟုတ်လားအဲ့ဒီပညာအဲ့ဒီအသိကိုပဲအမျက်ဆုံးဥစ္စာအမျက်ဆုံးယတနာလို့မြတ်စွာဘုရားအထက်ထက်ချီးမွမ်းထားတယ်မဟုတ်လားအေးမြတ်စွာဘုရားရဲ့တရားတော်ဆိုတာပင်မနေတာတွေကိုတက်တာသွားစီတယ်တကယ်မကျင်သုံးရသေးဘူးနားထောင်ယုံလေးနဲ့ပင်မနေတာတွေကိုတက်တာသွားစီတယ်ပူလောင်နေတာတွေကိုအေးချမ်းသွားစီတယ်ကိုယ့်ရဲ့စိတ်ထဲမှာရှုပ်ထွေးနေတာတွေကိုရှင်းလင်းသွားစီတယ်အဲ့ဒီအစွမ်းတက်တဲ့ဟာမြတ်စွာဘုရားရဲ့တရားတွေဟာအင်မတန်သစ္စာထိုက်တဲ့ဇာတ်ဖြစ်တဲ့အတွက်ကြောင့်အစွမ်းတက်တဲ့ကအဲ့ဒါလိုရှိနေတာနော်ဒကာကြီးမိုင်းများဒါကြောင့်တို့နာရမယ့်တရားဒေသနာသည်ပူလောင်နေတာတွေကိုအေးချမ်းသွားစီတဲ့အစွမ်းရှိတယ်လို့ပင်မနေတာတွေကိုတက်တာသွားစေတဲ့အစွမ်းမိုက်မဲနေတာတွေကိုလင်းသွားစေတဲ့အစွမ်းမတိနေတာတွေကိုတိသွားစေတဲ့အစွမ်းဘယ်မှာရှိသလဲတရားတော်မှာရှိတယ်ဟုတ်လားဒါကြောင့်ဒီကနေ့ညနာရမယ့်တရားဒေသနာသည်ဖျားပေးသောဥပမာများလို့အဲ့ဒါလို့မှတ်ရဦးသင်တို့ဒေသနာတော်အသီးသီးမြတ်စွာဘုရားဟောခဲ့တဲ့တရားတော်တွေအများကြီးကိုလေ့လာတဲ့အခါမှာမြတ်စွာဘုရားဟာဥပမာနဲ့တကွပြောတာတွေများတယ်နော်ဒါကြောင့်ဒီတရားကောင်းခြင်းကတော့ဥစဉ်တို့ကဖျားပေးသောဥပမာများ1ဖျားပေးသောဥပမာများ2ဆိုပြီးတော့ဆက်ဟောဟောဟောဟောသွားမယ်ဆိုလို့ရှိရင်တ တရားဟာတသက်လုံးဟောလို့မကုန်ဘူးနော်ဒကာကြီးမိုင်များအဲ့တော့ဒီနေ့ဒါဦးဇင်းကပထမဦးဆုံးခေါင်းစဉ်တက်ခြင်းပါပဲဖျားပေးတော့ဥပမာများတဲ့ဒီတရားတော်ကိုမဟောကြသေးခင်မနာကြသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုယ်တော်မြတ်ရဲ့ဂုဏ်တော်ကြီးစုတော်အနန္တရှိတဲ့အ ਨੇ ကဂုဏ်တော်ကြီးစုတော်တချို့တသိတ္တရေတကိုဖွဲ့ဆိုထားတဲ့နမကာရဘုရားရှိခိုးတဲ့ကဘုရားရှိခိုးဂါထာတပုတ်ဖြင့်မြတ်စွာဘုရားကိုအာယုံပြုကြည်ညိုကြရအောင်ဗုဒ္ဓနရနရသမောတရဏံဒီတ္တံပညာပရိပါဇူတိယဝိဟာတန္တကာရံအဒ္ဓဝိကာမနရဒေဝဟိတဝန္တဝန္နမိကာရုဏိကမကမနန္တညာနံနရနရသမောတရဏလူယောနဘဗျမအဆုံးတတဝအာလုံတို့ဤညူယုံပေါင်းစီတခုဒီလင်ကိုမိစိကရာလီဖြစ်တော်မူပါပေထသောဒီတဓမ္မကောင်းလေးယကောင်းလေးယဟုပေါင်းဆက်ရောပြန်သောသောညာမြလောကရံလေးမုံတိုင်းဝေလီမွေမယိုင်ကြောက်စားတိုင်းကဲ့သို့ကြံ့ခိုင်သောစိတ်နှလုံးလေးရှိတော်မူပါပေထသောပညာပရိပဇူတိယအရဟတမကဝိဇာပညာတောင်စီမိအောင်ဖြင့်ဝိဟာတန္တကာရနမတကတန္တာရဝေဓမယုံတန်တရားမှန်ကိုတရားမိန်မေဖြစ်ခွင့်မပေးပဲအရင်မှောင်ရောက်ပေးွယ်မှောင်သည့်1500ကိလေသာညင်မဲ့မှောင်တုကေကိုဖြူခွဲပေါက်တွင်ဝါဒနာနှင့်တကွာရှင်းတော်မူပြထသောအာဒာဘိကာမနရဒေဝဟိတဝန္တံလူယနထံပြိနိဗ္ဗာန်ဟုသုံးနာအကျိုးရလိမ့်လို့နဲ့အာကိုလာသူနဲ့နဲ့လူကိုရွယ်ချူမှန်တာစီဝါကိုကြည်ထွားလျောင်လေရွယ်ဆောင်တော်မူပါပြထသောကာရုဏိကဟရယခောနှလုံးတော်ကိုထုတ်ဖော်ပြမှုအခြင်းသူသည်လေးစုသောမဲ့လေးချင်သောဖူရမည်ဆိုကားကိုယ်တော်အသက်မငဲ့ွယ်ဖဲရဲ့ရဲ့နှုတ်တွင်ဖော်ပြခြင်းသာဒုစင်ကလောက်ကြီးမြောက်သောကရုဏာလေးရှိတော်မူပါပေထသောဝါရှိတော်မူသောကြောင့်အေကံမြမာနယ်လူသုံးပုံသူတို့တွင်မြည်သူမြတ်မရှင်အသည့်မြတ်ခေါမှုပုဂ္ဂိုလ်တို့လည်းဖြစ်တော်မူပါပေထသောအနန္တဉာဏ်၌ဤ၍ဤမြတ်ကနန်းချပြီးမှန်းဆသည်ကုန်းရည်တွေ့ကြုံလီအဆုံးတိုင်းငါမရှိရသမဟာပြင်းကြီးနေရေစိန်တရားညာနာကျေးဇူးကုန်ဝဲထူးထူးပြင်းချီးကျူးလောက်လုံးပြည့်စုံတော်မူပါပေထသောဗုဒ္ဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်တာပရမညာကဲ့သို့ပြတ်သားတင်နေသည့်မြင်ပေတာဘုရားရှင်ကိုတော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပြည့်ညတ်ပရမတ်မမှုယုံနာနှစ်ပြဖြစ်ကြပါသောဘုရားတပည့်တော်တို့သည်ဝိနေဝနာမာကာယဝစီမနောជីវေသုံးနီဒွါရပနာမဖြင့်တုတ်ကွာယူကျိုးလက်စုံမူကရှ िख ိုးဥညွတ်ပါဤမြတ်စွာဘုရားပေးတဲ့ဤတရားကောင်းစဉ်မှတ်မိသေးလားပြောကြည့်စမ်းပါအောင်ပါတဲ့တော့ဘုရားပေးသောဥပမာများတဲ့နော်ဂုံဘူပမံကာယမိမံဝိဒိတ်တဝါနဂရုပမံစိတ်တမိတံထပိတဝါယောဒေထမာရံပညာဝုဒေနဇိတင်စာရခေအာနိဝေသနောတိယံဤမံကာယဤခန္ဓာကိုယ်ကုံဘူးပမံမြေဥပမဝိဒိတ်တဝါနာလေ၍ဤတံစိတ်တံဤစိတ်ကိုနဂရုပမံခိုင်မာသောမြို့ကြီးသဘွယ်ထပိတဝါဖြစ်စေ၍ပညာဝုဒေနအသိဉာဏ်ဒီဟုသောလည်းနှင့်ဖြင့်မာရဆန့်ကျင်မဲ့ယံသူကိုယောဒေထစေထူကုန်လောဇီတင်စအောင်အပြီးဒီကိုလိရခေထစောင်းလျှောက်ရာဤအာနိဝေသနောသာယာတမဲ့ချင်းမရှိသည်သိရာဖြစ်ရာဤဤခန္ဓာကိုယ်ကိုမြေဥပမာနားလေ၍ပထမဥပမာတစ်ချက်နော်ဒကာကြီးမိုင်မြသေးသေးချာချာနားထောင်ရမယ်ဤခန္ဓာကိုယ်ကိုမြေဦးနဲ့တူတယ်လို့နားလည်ပြီးတော့ဤတံစိတ်တဤစိတ်ကိုနဂရုပမံခိုင်မာသောမြို့ကြီးသဘွယ်ထပိတဝါဖြစ်စီ၍စိတ်ကိုကြတော့ခိုင်မာတဲ့မြို့ကြီးလို့တီဆောက်ပြီးတော့ဘယ်နှချက်ရှိသွားပြီလဲနှစ်ချက်ရှိသွားပြီပညာဥရိဏအသိဉာဏ်ဒီဟုသောလက်နဲ့ဖြင့်မာရံဆန့်ကျင်ပဲယံသူကိုယောဒေထစစ်ထိုးရာ၏ဉာဏ်ပညာလက်နှက်ကိုကင်ဆွဲပြီးတော့ဆန်းကျင်မဲ့ယံသူကိုစစ်ထိုးရာ၏ဇီးတင်စအောင်အပ်ပြီးဒီကိုလည်းရက်ခေစောင်းလျှောက်ရာ၏အာနိဝေသနောတိယ ရရှိထားတဲ့အောင်မြင်မှုကိုလည်းပဲตาญาမဲ့မောခြင်းမရှိရတရားဘယ်နှချက်လဲ၅ချက်အင်မတန်နဲ့နေတဲ့တရားဒေသနာတွေဖြစ်ပါတယ်ဒါကြောင့်ဦးဇင်းတို့ဒကာကြီးတို့မကြီးများကိုတတ်နိုင်သလောက်ဒီတရားအချက်၅ပါးကိုရှင်းလင်းပြီးတော့ပြောပြမယ်ဟုတ်လားဒကာကြီးမကြီးများအဲ့တော့ပထမအချက်ဘာပြောထားတော့ဆိုတော့အိမံကာယဤခန္ဓာကိုယ်ကိုကုံဘူးပမံမြည်ဥပမာဝိဒိတဝါသိ၍ဒီခန္ဓာကိုယ်ကိုဘာလို့နားလေထားရမှာလဲဆိုရင်မြည်ဥနဲ့တူတယ်လို့နားလေထားရမယ်တဲ့။ဘာနဲ့တူတယ်လို့နားလေထားရမှာလဲ။မြည်ဥနဲ့တူတယ်လို့နားလေထားရ။မြည်ဥဆိုတာကွဲလွယ်ပြက်လွယ်တဲ့သဘောရှိတယ်မဟုတ်လား။အဲ့ဒီလိုပဲဒီခန္ဓာကိုယ်ကြီးဟာလဲကွဲလွယ်တယ်ပြက်စည်းလွယ်တယ်လို့ဒီလိုသဘောပေါက်ထားရမယ်လို့ဆိုလိုတာ။မြည်ဥဟာဘလောက်ကြာကြာခိုင်မဲလို့မြည်ဥမှာဒိတ်တက်ထားလို့ရသလား။မြေဥတူရဲ့တက်တန်းကိုဘလောက်လို့ဘဇူးမှတတ်မှတ်ထားလို့မရဘူးအဲ့ဒါလိုပဲတရားဓမ္မတို့ဥစဉ်တို့ရဲ့ခန္ဓာကိုယ်ရဲ့တက်တန်းကိုလည်းဘလောက်လို့ဒိတ်တက်ထားလို့ရသလားမရဘူးဘလောက်ခိုင်မာမေလို့ကောအာမခံနိုင်သလားမခံနိုင်ဘူးမြေဥမှာအချိန်မရွေးကွဲနိုင်တဲ့တတ္တိရှိအချိန်မရွေးကွဲဖို့အရန်သင့်တယ်ဘယ်အချိန်လေးကတော့ဒီမြေဥမှာမကွဲနိုင်ပါဘူးလို့အဲ့ဒါလိုမကွဲနိုင်တဲ့အချိန်ဆိုတာမြေဥမှာရှိသလားအဲ့လိုပဲတရားဓမ္မတို့ဥစဉ်တို့ရဲ့ခန္ဓာဟာလည်းပဲမပျက်စီးနိုင်ပါဘူးလို့အာမခံနိုင်တဲ့အချိန်တစ်ချိန်မှမရှိဘူးတစ်စက္ကန့်မှမရှိဘူးအချိန်မရွေးအချိန်တိုင်းအချိန်တိုင်းနာရီတိုင်းနာရီတိုင်းမှပျက်စီးဖို့အရန်နဲ့မယ်အကြောင်းတိုက်ဆိုင်လာတာနဲ့တပြိုင်တည်းထင်မြေဥပမာကွဲသွားမယ်ဟုတ်လားဒါကြောင့်မိမိခန္ဓာကိုယ်သူတစ်ပါးခန္ဓာကိုယ်ကိုဘာလို့နားလည်ထားရမှာလဲအေးမြေဥလို့နားလည်ထားရမယ်မြေဥလို့သိထားရမယ်ဘလောက်ကြာကြာခိုင်မေလို့အချိန်ကန့်သက်ချက်ရှိသလားမရှိဘူးအချိန်မရွေးပျက်စီးသွားနိုင်ဘလောက်ထိမြန်မြန်ဆန်ဆန်ပျက်စီးသွားနိုင်တယ်လဲဒါလေးကိုဦးဇင်းတို့နည်းနည်းလေးစီစစ်ကြည့်ရအောင်မြတ်စွာဘုရားဟောထားတဲ့ဒနုကဟသုတ်တံဆိုတာရှိအဲ့ဒီဒနုကဟသုတ်တံမှာမြတ်စွာဘုရားကယဟန်တော်တွေကိုချက်သားတို့အင်မတန်အပြင်းမြန်တဲ့လူတယောက်ရှိတယ်ဆိုကြပါစို့တဲ့ဘလောက်ထိအပြင်းမြန်တယ်လဲလေသမားလေးယောက်ကြောချင်းကပ်ပြီးတော့အရက်လေးမျက်နှာကိုလှည့်ပြီးတော့အင်မတန်လှင်မြန်တဲ့လေးကိုမြားကိုတင်ပြီးတော့အရက်လေးမျက်နှာကိုပြစ်လိုက်အဲ့ဒီမှာအင်မတန်လှင်မြန်တဲ့လူကအဲ့ဒီအရက်လေးမျက်နှာကိုပြေးသွားတဲ့ဒီမြားတွေကိုတပြိုင်နက်တည်းတခါတည်းလေထဲမှာပဲပြန်ဝဲပြီးတော့ယူလာလိုက်တယ်ကဲလေသမားလေးယောက်ကြောချင်းကပ်ပြီးတော့အရက်လေးမျက်နှာကိုပြစ်လွတ်လိုက်တဲ့မြားလေးเจ้าကိုလူတယောက်ကတစ်ချိန်ထဲမှာပဲဗာလဲယူလာလိုက်တယ်အဲ့ဒီလူရဲ့အမြန်နှုံးဟာဘလောက်လို့ခံမှန်းလို့ရသလားမရဘူးအင်မတန်မြန်တယ်နော်အဲ့ဒါထက်ဒီယုံတဲ့ဓမ္မသင်္ခါရတရားခန္ဓာရဲ့သိဆုံးနိုင်မှုအခွင့်ဟာမြန်တယ်တဲ့အဲ့ဒီလိုမြတ်စွာဘုရားဟောတော်ယဟန်တော်တွေကအင်မတန်ထိတ်လန့်အဲ့ဒီမှာမြတ်စွာဘုရားရဲ့ချက်သားတို့ငါဘုရားဟာဘုရားဖြစ်မှတတ္တဝါတွေကိုအမှန်တရားကိုပြပြီးတော့ထိတ်လန့်ဇေတာမဟုတ်ဘူးဟိုးရှိကာလာတုန်းကတလိဆန်တကောင်ဖြစ်တုန်းကတောင်မှဒီအာယုသင်္ခါရတတ္တဝါတို့ရဲ့အသက်မြန်မြန်ကုန်နိုင်တယ်ဆိုတာလေးကိုဥပမာနဲ့ပြပြီးတော့တိုင်းပြည်တစ်ခုကိုအစိုးရတဲ့ဘရင်တစ်ပါးကိုမူးမေ့ပြီးတော့လဲသွားစေခဲ့ဘူးပြီတဲ့မြတ်စွာဘုရားကသူ့ရဲ့အစွမ်းကိုပြောပြတာဟုတ်လားဒကမကြီးများအဲ့ဒါဦးဇင်းတို့950မှာဇဝဏဟန္တဇတ်ဆိုပြီးတော့ရှိအဲ့ဒီဇတ်တော်မှာဦးဇင်းတို့အချင်းချုပ်ပဲပြောမယ်ဗျာလူရင်းပဲပြောကြရအောင်နော်ဒကမကြီးများဘာပြောတယ်လဲဆိုတော့ဦးဇင်းတို့ဖခင်လောင်းကအဲ့ဒီတုန်းကဟင်းသာပေါင်း9000ချံရန်ရှိတယ်ဟင်းသာမင်းဖြစ်တယ်အဲ့ဒါတနေ့တော့ကောင်းငင်ကနေပြီးတော့ဟင်းသာတွေရွှေဟင်းသာတွေကောင်းငင်ကချံရန်ပြီးတော့ပြန်တယ်အဲ့ဒီမှာဗာရာဏသီမြို့ဟာဒီဟင်းသာရိတ်တွေနဲ့တိမ်အိတ်တိမ်အုပ်ကြီးလွှမ်းသွားတယ်လို့ဖြစ်တယ်အဲ့ဒီမှာဘုရင်ကမော့ကြည့်တယ်ကြည်စန်းကောင်းငင်မှာအင်မတန်ဆန်းတယ်ရွှေဟင်းသာတွေပြန်နေတယ်ဒါဘာလို့တာလဲမသိဘူးဆိုပြီးတော့အောက်ကနေပြီးတော့ဘုရင်ကြီးကသဘောကျလွန်းလို့သူရဲ့တူရိယာတွေကိုတီးမှုတ်တယ်အဲ့ဒီမှာဟင်းသာမင်းကဒါကိုကြားတော့ဒါဘာလို့တာတုံးဒါအရှင်ကိုမိတ်ဆွေဖွဲ့တာအဲ့ဒီလိုဆိုရင်ငါကလည်းပြန်ပြီးတော့မိတ်ဆွေဖွဲ့မယ်ဆိုပြီးတော့ဗာရာဏသီဘုရင်လူမင်းနဲ့ဟုတ်လားဖယားလောင်းဟင်းသာမင်းဟာမိတ်ဆွေဖြစ်တယ်အဲ့ဒီလိုနဲ့ဒီနေ့ကျတော့ဖယားလောင်းမှာညီနှစ်ယောက်ရှိညီနှစ်ကောင်ရှိအဲ့ဒီညီနှစ်ကောင်ကသူတို့ရဲ့အစွမ်းကိုသူတို့သိပ်ပြီးတော့အထင်ကြီးတယ်ငါတို့ဟာအင်မတန်အားအစွမ်းနဲ့ပြည့်စုံနေဒါကြောင့်ကောင်းငင်မှာအရှိန်နဲ့ပြီးနေတဲ့နေမင်းနဲ့ငါတို့ဘယ်သူကမြန်မလဲဆိုတာအပြည့်ပြိုင်ကြည့်သင့်တယ်ညီကိုနှစ်ကောင်ကတိုက်မင်းတယ်အဲ့ဒါနဲ့အကူကြီးကိုပြောတယ်အကူကြီးကတားတယ်မရဘူး မြားတဲ့အခါကျတော့ငါညီတွေအစွမ်းဟာနေမင်းနဲ့အပြေးပြိုင်နှိမ်လောက်တည်အထီတော့မရှိဘူးအဲ့ဒီတော့သူတို့မပြည့်စည်အောင်ငါနောက်ကလိုက်ပြီးတော့ဆောင်းဆောင်မဲဆိုပြီးတော့ဘုရားလောင်းကနောက်ကလိုက်တယ်အဲ့ဒီမှာဟင်းသာ၃ဇင်းဟာနေနဲ့ဘာလို့တလဲအပြေးပြိုင်အဲ့ဒီလိုနေနဲ့အပြေးပြိုင်တဲ့အခါကျတော့နေကလေးနည်းနည်းတက်လာတဲ့အခါညီငယ်ကသူ့ရဲ့အတောင်ပံကြားကနေမီးတောက်တယ်လို့ဖြစ်တယ်သူမ ချက်ပြီးတော့မပြေးနိုင်ဘူးအဲ့ဒီမှာသူ့ကိုအောက်ကိုချရတယ်ဘုရားလောင်းကပြီးတော့မှဘုရားလောင်းကငါ့ရဲ့အစွမ်းဘလောက်ရှိတယ်လဲငါလဲစူးစမ်းကြည့်အောင်မယ်ဆိုပြီးတော့အဲ့ဒီနေမင်းနဲ့ဘုရားလောင်းကအပြေးပြန်ကြည့်တခါတည်းရံမှာနေကရှေ့ကရောက်တယ်တခါတည်းရံမှာနေကနောက်ကနေရစ်တယ်လို့ဆိုတယ်အဲ့ဒီလိုအပြေးပြန်ရင်းနဲ့ဘုရားလောင်းကစဉ်းစားတယ်ငါဘာတွေလုပ်နေပါလဲမိတ္တေဘုရားလောင်းစဉ်းစားတာလေးကိုဦးစင်းကသဘောကျလို့ရက်ပြီးတော့ပြောအောင်မယ်ကိုလုံနေတဲ့အလုပ်တစ်ခုကိုလှုပ်ရင်းနဲ့စဉ်းစားတာဟာပညာရှိတို့ရဲ့သဘောတဘာဝနော်အဲ့တော့ဘုရားလောင်းကစဉ်းစားတယ်ငါဘာတွေလုပ်နေပါလဲကြည်စံဘာမှအကျိုးမရှိတဲ့အလုပ်တစ်ခုကိုငါလုပ်နေတာဒီလိုအပြေးပြန်လို့ငါမှဘာအကျိုးရှိလုံဒီပြည့်လူမှဘာအကျိုးရှိလုံဘာအကျိုးမှမရှိဒီလိုအကျိုးမရှိတဲ့အလုပ်တွေကိုဘာကြောင့်လုပ်ဖြစ်တာတုံးဆိုတော့မှားယွင်းနဲ့အယောနိသောမနတိကာရနှလုံးသွင်းမှားယွင်းလို့လုပ်မိတာအဲ့တော့အကျိုးမရှိတဲ့အလုပ်ကိုငါရက်မယ်အဲ့တော့ဘယ်နေရာမှာငါအကျိုးရှိတဲ့အလုပ်ကိုသွားလုပ်မလဲငါရဲ့မိတ်ဆွေရှိတဲ့ဘာရဏတိဘယင်းဒီကိုငါသွားမယ်ဆိုပြီးတော့ဘာရဏတိဘယင်းကြီးတွေကိုရောက်တယ်ရောက်တော့ဘယင်းကြီးကဟာပေါင်းသင်ဘယ်ကလာတော့မိတ်ဆွေဘယ်ကလာတော့ဒီလိုဒီလိုပဲလို့အကြောင်းစုံကိုပြောပြတော့ဟာသင်ရဲ့အားစွမ်းကအဲ့လောက်ကြီးသလားအဲ့ဒါကိုတို့ကိုမပြနိုင်ဘူးလားလို့မေးတယ်။ပြနိုင်တယ်။ဒါပေမဲ့အစ်စ်ကိုတော့မပြနိုင်ဘူးအတုပဲပြနိုင်။အဲ့ဒါလို့ဆိုရင်ပြစမ်းမ။အဲ့ဒီမှာဘုရားလောင်းက၄သီကျော်၄ယောက်ကိုယခုနကတုန်းကမြတ်စွာဘုရားဟောတဲ့ဒနုခသုတ်တန်တွေကလိုပဲ။ကြောချင်းကပ်ပြီးတော့အရက်လေးမျက်နှာကိုမျက်နှာမူခိုင်းထား။ပြီးတော့ဘုရားလောင်းရဲ့ဒီဟင်းသာမင်းရဲ့လယ်ပင်မှာဆွဲလဲကလေးဆွဲထားတယ်။အဲ့ဒါမင်းကြီးတဲ့။တပြိုင်နက်တည်းဒီ၄သီကျော်၄ယောက်ကိုမြားလေးစင်းကိုအဲ့လေးမျက်နှာကိုလှုပ်ခိုင်းမယ်အဲ့ဒီမြားလေးစင်းမြေကြီးမှာမကြခင်မှာငါနှုတ်သီးနဲ့တခါလဲခြည်လာမယ်အဲ့ဒါငါရဲ့အရှိန်အဟုန်ကတိတ်မြန်လို့ငါကိုတော့မြင်ရမှာမဟုတ်ဘူးဒါပေမဲ့လို့ငါဖမ်းတယ်ဆိုတာသိအောင်ခေါင်းလောင်းတန်ကလေးကတော့ကြားရလိမ့်မယ်နော်အဲ့ဒီမှာဘုရားလောင်းရဲ့လက်ဘင်းကိုခေါင်းလောင်းကလေးဆွဲလဲကလေးဆွဲပြီးတော့၄သီကျော်၄ယောက်ပြစ်တဲ့တပြိုင်တည်းထဲပြစ်တဲ့မြားလေးစင်းကိုတစ်ချိန်ထဲမှာမပါလို့လာနဲ့ဖမ်းပြလိုက်တယ်အဲ့ဒီမှာဘုရားလောင်းကိုတိတ်အံ့ဩသွားတယ်ဗာရဏတိဘယင်ကြီးကအဲ့ဒီမှာမေးတယ်အိုးဟင်းသာမင်းနဲ့နဲ့မြန်နဲ့အရှိန်အဟုန်မြန်နဲ့အရာတခြားမြန်ရှိသေးသလားရှိတယ်တဲ့နေတို့လတို့ရဲ့သွားနှုတ်ဟာငါ့ထက်ပိုပြီးတော့မြန်တယ်အဲ့ဒါနဲ့မြန်တာကိုရှိသေးလားရှိတာပဲမာလဲနေတို့လတို့ရဲ့ရှေ့ကနေပြေးတဲ့နှစ်သားတွေရဲ့အရှိန်အဟုန်ဟာအဲ့ဒီနေတို့လတို့ထက်မြန်နေတယ်နော်ဒကာကြီးတို့မိုင်မြတ်သေးချာမှတ်နော်ဒါဒီဘုဟုသုဒ္ဓလေးတွေကတော့တော်တော်ကောင်းတယ်သိလား gain အဲ့ဒါနဲ့မြန်တာရှိသေးလားရှိတာဗောတဲ့အဲ့ဒါနဲ့မြန်တာကဘာလဲဆိုတော့တတ္တဝါတို့ရဲ့သေနိုင်ခွင့်ဟာအဲ့ဒါနဲ့ပူပြီးတော့မြန်နေတဲ့ဣဒ္ဓယအဲ့ဒါနဲ့မြန်တာကဘာတဲ့လဲတတ္တဝါတို့ရဲ့သေခွင့်သေပေါ့ဟာအဲ့ဒါနဲ့ပူပြီးတော့မြန်နေအချိန်မရွေးသေနိုင်နေဆိုလိုတာကဟိုအသက်ရှိနေတာကြီးကိုမြန်တယ်လို့ဆိုလိုတာမဟုတ်ဘူးအာယုသင်္ခါရမြန်တယ်ဆိုတာကအချိန်မရွေးသေးနိုင်တယ်ဘယ်အချိန်လေးကတော့မသေးနိုင်ပါဘူးဆိုတဲ့အချိန်ကလေးဟာတကယ်နင်းနေလေးမျှတောင်းမရှိဘူးခဏတိုင်းခဏတိုင်းအချိန်တိုင်းအချိန်တိုင်းဒီတတ္တဝါတို့မှာသေနိုင်တဲ့အချိန်လေးကြီးပဲအဲ့ဒါလေးကိုဆိုလိုတာနားလဲကြလားမသိဘူးဒကမကြီးတွေဟမ်အေးအဲ့ဒါလို့လဲဟောလိုက်ကြရောအဲ့ဒီဘာနာတတိဘာနာနတိရှင်မင်းဟာလေကြောက်လွန်းလန့်လွန်းလို့မူးမေ့ပြီးတော့လဲသွားတယ်လို့ဆိုတယ်အဲ့တော့ဒကာသမားတို့ဦးစင်းတို့တွေအခုဦးစင်းကလည်းပြောတယ်နော်ပေးသက်တို့လည်းနားထောင်တယ်နော်တယောက်မှခေါင်းမှုတဲ့လူတွေတည်းပါမယ်မထင်ဘူးဟင်ဒကာမကြီးတွေမူးလားခေါင်းမူးပါဘူးဒီလိုပဲကြားလိုက်တာပဲအဲ့တော့တတ္တဝါတွေရဲ့ညံဟာဘလို့ဖြစ်နေတုံးဆိုတော့တကယ်ကြောက်စရာလန့်စရာကိစ္စကြီးကိုပဲမကြောက်နိုင်မလန့်နိုင်အောင်ဖြစ်နေတယ်အဲ့ဒါဖြစ်တဲ့ကိစ္စမဟုတ်ဘူးနော်ဒကာကြီးတို့မိုက်များတကယ်တမ်းကကိုယ်အမျက်တနိုးတန်ဖိုးထားသုံးရာဟာဒီခန္ဓာကြီးပဲမဟုတ်လားအဲ့ဒီခန္ဓာကြီးဟာနောက်ဆုံးဖယူဖယဲပြိုကွဲပြီးတော့တစစီပင်ပျက်စီးသွားအောင်မယ်မဟုတ်လားဓာတ်တဲ့ထိတ်လန့်စရာကောင်းတဲ့ကိစ္စဘာရှိတုံးဒါပေမဲ့ဘဇူမြန်းကြိုကြိုတင်တင်ထိတ်လန့်ကြတုံးဇူမမထိတ်လန့်ဘူးသေမာမကြောက်ဘူးနော်လူတွေဟာသေမာကိုတွေးပြီးတော့မကြောက်တဲ့အတွက်ကြောင့်အသေးလွတ်တဲ့တရားကိုမရှာဘူး ဟုတ်လားဒကမကြီးများဒါကိုပြောနေတာနော်ကွဲမှာပြက်မှာကိုမကြောက်တဲ့အတွက်ကြောင့်မကွဲနိုင်မပြက်နိုင်တဲ့တရားကိုမရှာဘူးအခုဒီတိုင်းပဲငြိမ့်ငြိမ့်အကွဲခံတယ်အပြက်ခံတယ်အသေးခံတယ်သေတာဆန်းသလားလူတိုင်းသေတာပဲရဲရဲကြီးသေမယ်တဲတက်တီကောင်းတဲ့လူတွေလို့ပြောရမယ်ဟုတ်လားဒကမကြီးဒကမကြီးများအဲ့တော့တကယ်စင်စစ်သေတာဟာလက်ဟိုကြောက်တဲ့ကိစ္စလားမကြောက်တဲ့ကိစ္စလားကြောက်တဲ့ကိစ္စအဲ့ဒီသေတာကိုကြောက်မှမသေတာကိုရှာမယ်ဆိုတဲ့သဘောကလားမဲမို့လားဒါကြောင့်ဒကာသမားတို့ဦးဇင်းတို့ရဲ့ခန္ဓာသည်ဘာနဲ့တူတယ်လို့နားလည်ထားရမှာလဲမြေဦးနဲ့တူတယ်လို့နားလည်ထားရမယ်အချိန်တိုင်းအချိန်တိုင်းသေနိုင်ခွင့်ရှိတယ်လို့နားလည်ထားရမယ်အဲ့ဒီလို့နားလည်တော့အရှင်ဘုရားဘာအကျိုးရှိမှာလဲလူရင်းပဲပြောမယ်အဲ့ဒါလို့ခဏခဏနားလည်ပါများရင်စွဲလန်းမှုနေတယ်ပေးတယ်ကွဲမယ်ပြက်မယ်အချိန်မရွေးသေးနိုင်ခွင့်ရှိတယ်လို့နားလည်ထားရင်ဘာနဲ့မှလဲစွဲလန်းမှုနေမယ်စွဲလန်းမှုနေရင်စိုးရိမ်မှုနေမယ်ပိဋကရေစွဲလန်းမှုနေရင်ဘာလဲစိုးရိမ်မှုနေမယ်စိုးရိမ်ရတာဟာအင်မတန်စိတ်ဆင်းရဲတယ်အင်မတန်လဲကြောက်စရာကောင်းတယ်အင်မတန်မလိုလားအပ်တဲ့အရာပဲအဲ့ဒီစိုးရိမ်ခြင်းပူဆွေးခြင်းငိုကြွေးခြင်းဆိုတာတွေနေခြင်းရင်စွဲလန်းမှုနေမှဖြစ်မယ်ကိုယ်ခန္ဓာကိုယ်သူတစ်ပါးခန္ဓာကိုယ်တက်ရှိတက်မဲ့အရာအလုံးတစ်လောကလုံးရဲ့အပေါ်မှာစွဲလန်းနေတဲ့စိတ်ကိုနဲအောင်လျှော့ပေးနိုင်ရင်စိုးရိမ်တာဒီအလိုလိုရော့မယ်ဟုတ်လားအဲ့ဒီစွဲလန်းတာကိုနဲသွားခြင်းရင်အမှန်တရားဖြစ်တဲ့မခိုင်မာမှုကိုမြင်အောင်ကြည့်ရမယ်ဟုတ်လားဒါကြောင့်ပြန်ပြီးတော့ပြောမယ်မခိုင်မာတာကိုမြင်ရင်စွဲလန်းမှုနဲမယ်စွဲလန်းမှုနဲရင်စိုးရိမ်မှုနဲမယ်အဲ့ဒီလိုဆိုရင်မချမ်းသာပေဘူးလားအခုတရားဓမ္မတို့ဦးစင်းတို့တွေစိုးရိမ်မှုတန်းလန်းနဲ့နေကြရတာနော်ဟုတ်လားဒါကြောင့်စွဲလန်းမိရင်ချစ်ခင်မိရင်တော့စိုးရိမ်ခြင်းပူဆွေးခြင်းငိုကြွေးခြင်းဆိုတဲ့ဒုက္ခတွေဟာတေချာပေါက်ဖြစ်မှာပဲမြတ်စွာဘုရားကပြောတယ်စားထားတဲ့အစာအာဟာရတွေကျင်ကြီးကျင်ငယ်ကိုမုတ်ချဖြစ်စေသလိုမျိုးပဲတဲ့ဘေးတည်းစားထားတဲ့အစာအာဟာရတွေဘာကိုတေချာပေါက်ဖြစ်စေတာလဲကျင်ကြီးကျင်ငယ်ကိုတေချာပေါက်ဖြစ်စေအဲ့ဒါလိုပဲချစ်ခင်ခြင်းစွဲလန်းခြင်းတွေတောကပရိဒေဝကိုတေချာပေါက်ဖြစ်စေတယ်ဘုရားပေးသောဥပမာများတော်တော်များများပါသွားပြီခန္ဓာကိုယ်ကိုမြေဥပမာတဲ့ဟုတ်လားအာယုသင်္ခါရမြန်မုံကလေးပေးသွားတဲ့ဥပမာအစင်းစင်မများဘူးလားနေတို့လားတို့ထဲမြန်တဲ့နေရှိကပြည့်တဲ့နှစ်သားဟုတ်လားအဲ့ဒီမှာဟင်းသားမင်းလိုက်ပြီးတော့မြားဖမ်းပုံနေဒါဥပမာတွေပဲမဟုတ်လားအေးအခုလဲပေးပြန်ပြီပါတဲ့တုံးအစာအာဟာရသည်ကျင်ကြီးကျင်ငယ်ကိုမုတ်ချဖြစ်စေသလိုမျိုးချစ်ခင်စွဲလန်းမှုသည်သောကပရိဒေဝဆင်းရဲခြင်းကိုတေချာပေါက်ဖြစ်စေလိမ့်မယ်တန်တရားမရှိနဲ့ဥပမာတွေအိမ်ထိပအောင်ယူသွားနော်တခါယူမိုင်းများအေးဒါကြောင့်ပထမမြတ်စွာဘုရားဖြစ်စေခြင်းတဲ့ဆန္ဒ၅ချက်တည်းကတစ်ချက်ကိုပြီးကြစုဣမံကာယဤခန္ဓာကိုယ်ကိုကုံမှုပမမြေဦးနဲ့တူသည်ဟူ၍ဝိဒိတ်တဝါသိရှိနားလည်၍ဒါအိမ်ရောက်ရင်အမြဲတမ်းစဉ်းစားနေသင့်တဲ့အရာနော်ဘာကြောင့်စဉ်းစားသင့်တာလဲစွဲလန်းမှုကိုယော့သွားအောင်ထိုမတစ်ဆင့်ဆင်းရဲခြင်းတွေယော့သွားအောင်ဒီရည်ရွယ်ခြင်းနဲ့အမှန်တရားကိုစဉ်းစားရမယ်ဟုတ်ပြီလားအေးဒါကြောင့်ပထမမြတ်စွာဘုရားဖြစ်စေခြင်းတဲ့ဆန္ဒဒီပါလေမိမိခန္ဓာသူတစ်ပါးခန္ဓာသည်မခိုင်မာသောမြေဦးနဲ့တူတယ်ဆိုတဲ့အသည့်ကိုခေါင်းထဲမှာစွဲထားရမယ်အချိန်တန်လို့ခွဲခွာရတဲ့အခါမျိုးမှာသောကပရိဒေဝကိုကြိုတင်ပြီးတော့လျှော့ထားတဲ့နီးလို့လည်းပဲနားလည်ရမယ်ဟုတ်ပြီလားအေးဣမံကာယဤခန္ဓာကိုယ်ကိုကုံမှုပမမြေဦးနဲ့ပမတူသည်ဟူ၍ဝိဒိတ်တဝါသိရှိနာလည်း၍ဤတံစိတ်တံဤစိတ်ကိုနဂရုပမံခိုင်မာသောမြို့ကြီးတစ်ဖွဲတစ်ပစ်တဝါဖြစ်စေ၍အင်မတန်စိတ်ဝင်စားစရာကောင်းတယ်စိတ်ကိုကြတော့နားလည်း၍လို့မဟုတ်ဘူးဖြစ်စေ၍လို့ဟောတယ်ဘယ်လိုဖြစ်အောင်လုပ်ရမှာလဲဆိုတော့ခိုင်မာတဲ့မြို့ကြီးလို့ဖြစ်အောင်လုပ်ရမေးတဲ့ခိုင်မာတဲ့မြို့ကြီးတဲ့မြို့ထဲမှာဖိုးတန်တဲ့လူတွေရှိတယ်ဌာနဆိုင်ရာတွေရှိတယ်ဒါကြောင့်ဒီမြို့ကိုခိုင်မာတဲ့အဆောင်အလျှောက်တွေနဲ့ကာကွယ်ဆောင်ရှောက်ပြီးတော့မထားရဘူးလားထားရတယ်မြို့တစ်မြို့ဟာအရေးမကြီးဘူးလားအရေးကြီးတယ်ဒီမြို့ဟာခိုင်မာမှလုံခြုံမှမြို့မှာနေတဲ့လူတွေဟာစိတ်ချခြင်းဆိုတဲ့လုံခြုံမှုကိုခံစားရမယ်မို့လားအေးအဲ့ဒီလိုပဲဒီခန္ဓာကိုယ်ပေါ်မှာစိတ်ဟာအင်မတန်အရေးကြီးတယ်စိတ်ကိုအရေးကြီးတဲ့အတွက်ကြောင့်မြတ်စွာဘုရားကဒီမှာမြို့လိုခိုင်မာအောင်လုပ်ရမယ်မြို့တဲကိုရန်သူမဝင်နိုင်အောင်အမြဲတမ်းကင်းအထက်ထက်စောင့်ထားရသလိုမျိုးစိတ်တဲကိုလည်းရန်သူမဝင်နိုင်အောင်တတိတိဟူသောကင်းအထက်ထက်စောင့်ထားရမယ်ချထားရမယ်ဒါကအဓိပ္ပာယ်တစ်မျိုးနော်ဒီမြို့ကိုမပြည့်စည်အောင်ခိုင်မာအောင်တည်ဆောက်ထားသလိုမျို မိမိရဲ့စိတ်ကိုလည်းပဲကောင်းတဲ့လောကဓာတ်ဤမကောင်းတဲ့လောကဓာတ်ဤတိုက်ခိုက်လာတဲ့အခါမှာပြွန့်ညံ့မသွားအောင်ခိုင်မာသွားအောင်တိဆောက်ထားရမယ်လို့ဆိုလို့ဒါကြောင့်စိတ်ကိုကြတော့နားလေယုံနားလေရမှာလားခိုင်မာအောင်လုပ်ရမှာလားခန္ဓာကိုကြတော့မြေဥပမာနားလေရမယ်သိရမယ်သူ့ကိုခိုင်မာအောင်လုပ်လို့မရဘူးနော်တကယ်ကြီးမိုက်များစိတ်ကိုကြတော့ခိုင်မာအောင်လုပ်လို့ရတဲ့အတွက်ကြောင့်ထပိတဝါဖြစ်စီ၍လို့ဟောတယ်စစ်စစ်ပေါ့ပေါ့ဦးစင်ကပြောတယ်နော်တကယ်ကြီးမိုက်များဟုတ်လားဒါကြောင့်မိမိရဲ့စိတ်ကိုမြို့ကြီးလို့ပါလဲခိုင်မာအောင်တိဆောက်ထားရမယ်လုံခြုံအောင်ကာကွယ်ထားရမယ်ဒါစိတ်ကိုဗာနဲ့ဥပမာပေးတာလေမျိုးနဲ့ဥပမာပေးတယ်ခုတက္ကသမားတို့ဦးဇင်းတို့ရဲ့စိတ်ဟာခိုင်မာသလားလို့မေးရင်ပုထုဇဉ်စိတ်ဆိုတော့ဘယ်မှာခိုင်မာမှာလဲကောင်းတဲ့လောကဓာတ်နဲ့တွေ့လို့ရှိရင်ရင့်မှုပြီးတော့အေးပြောကြသွားတယ်ခိုင်မာသလားမကောင်းတဲ့လောကဓာတ်နေနဲ့တွေ့တဲ့အခါကျတော့တိမ်ငယ်ပြီးတော့မကြည်နဲ့ပြီးတော့ကြည်မွားသွားတယ်ခိုင်မာသလားမခိုင်မာဘူးနော်ကောင်းတဲ့လက်လာပါတွေတွေ့မယ်စီမွားရေးတွေအဆင်ပြေမယ်ချီးမွမ်းတဲ့နေကရှမ်းနေမယ်အချမ်းရံတွေကပေါ်နေမယ်ကျင်းမာကြီးတွေကကောင်းနေမယ်ဆိုရင်လူရည်ရဲ့စိတ်ဟာဘလို့ဖြစ်လာလဲအဲ့ဒါတွေကိုသိပြီးတော့ตาရတက်မဲ့ပြီးတော့ရင်မှုပြီးတော့အေးပြောကြသွားတယ်ဟုတ်လားအေးကျင်းမာကြီးတွေကဖောက်ပြန်လာပြီးစီမွားကြီးကအဆင်မပြေဘူးလူရည်ရဲ့တွေးခွက်မျောပြီးကဲ့ရဲ့တန်နေနဲ့ကိုယ့်ရဲ့ဘဝဟာမှုန်းနေပြီဆိုလို့ရှိရင်တော့ပိန်ငယ်ပြီးတော့မကြည်နဲ့ပြီးတော့ကြည်မွပျက်စီးသွားတယ်အဲ့ဒီလိုဆိုရင်အဲ့ဒီစိတ်ကိုခိုင်မာတဲ့စိတ်လို့ပြောလို့ရမလားမရဘူးအဲ့တော့ကောင်းတာနဲ့တွေ့ရင်လည်းအေးမပြောအောင်ဟုတ်ပြီလားဆိုးတာနဲ့တွေ့ရင်လည်းပဲကြည်မွပျက်စီးမသွားအောင်ကိုယ့်ရဲ့စိတ်ကိုခိုင်မာအောင်တည်ဆောက်ရမယ်အဲ့ဒါကိုပဲဘုဒ္ဓတာလောကဓမ္မဟိစိတ်တန်ယတနာကံပတိလို့ပြောတယ်မဟုတ်လားလောကဓာတ်နေနဲ့တွေ့တဲ့အချိန်မှာကိုယ့်ရဲ့စိတ်ကိုမတုံအောင်မလှုပ်အောင်မြတ်စွာဘုရားရဲ့ဒေသနာတော်မှာလာတဲ့နီးတွေနဲ့ဝိုင်းပြီးတော့မလှုပ်ထားရမလဲထိမ့်သိမ့်ထားရမယ်ခုတက္ကသမားတို့ဦးစင်းတို့ဒီဆိုးတာနဲ့တွေ့ရင်တချို့သိငယ်ပြီးတော့ကြည်မွသွားတယ်လို့ဦးစင်းဆိုတယ်နော်တချို့ကြတော့လည်းညံကြီးတဲ့အတွက်ကြောင့်ဟိုစကားတခွန်းရှိပါတယ်အင်မတန်ပူလောင်တဲ့နေမင်းကြီးရဲ့အရှိန်ရောက်တချို့သောတစ်သီးတွေဟာပုတ်ပွားသွားတယ်တဲ့ပျက်စီးသွားတယ်အဲ့ဒီပူတဲ့နေမင်းကြီးရဲ့အရှိန်ရောက်မဲ့တချို့သောတစ်သီးတွေကတော့တိတ်ပြီးတော့ချုံမြင်တဲ့အဖြစ်ကိုပြောင်းလဲသွားတယ်တဲ့အဲ့တော့ဒကာသမားတို့ကိုယ့်ပုံမှာမူမတည်ဘူးလားဆိုးရတဲ့လောကဓာတ်အနေနဲ့တွေ့ရင်တချို့လူသားတွေဟာဘာဖြစ်သွားလဲပျက်စီးသွားတယ်ဟုတ်လားမလုံတဲ့နာတွေကိုလှုပ်ပြီးတော့လမ်းမတွေလိုက်ပြီးတော့ဘာဖြစ်သွားလဲပျက်စီးသွားတယ်တချို့လူတွေကြတော့ဒီဆိုးွားတဲ့လောကဓာတ်နဲ့တွေ့တာကိုကပဲသူ့အတွက်အသိဉာဏ်မြင့်ချောင်းအကြောင်းအထောက်ပံ့ဖြစ်နေတယ်ဆင်းရဲလေလေတန်ဝေရရဆိုပြီးတော့သူ့ရဲ့ဉာဏ်တွေဟာမြင့်ပြီးတော့ချူမြိန်တဲ့တည်တည်များလို့သူ့ရဲ့ဘဝဟာဒီမကောင်းတဲ့လောကဓာတ်တွေကြောင့်ပဲပူပြီးတော့လှပသွားတယ်မကောင်းဘူးလားတကယ်ကြီးမိုက်မြအေးဒါပေမဲ့ဦးစင်းတို့နည်းနည်းဖြည့်ပြီးတော့ပြောခြင်းလူတွေဟာကောင်းတဲ့လောကဓာတ်နဲ့တွေ့ရင်အဲဆိုးတဲ့လောကဓာတ်နဲ့တွေ့ရင်လောကဓာတ်လိုလဲနားလေတယ်အံကျိတ်ပြီးတော့လဲပဲတက်နိုင်နေမြတောင့်တင်းပြီးတော့လဲပဲသီးခံကြတယ်ကောင်းမကောင်းတာနဲ့တွေ့ရင်လေအေးကောင်းတာနဲ့တွေ့ရင်ကြတော့လူတွေဟာအံကျိတ်နိုင်တာအင်မတန်နဲတယ်လို့ထင်ပိဿယေကောင်းတာလဲလောကဓာတ်မဲနော်ကောင်းတာနဲ့တွေ့လို့စိတ်ထဲမှာရင်မှုပြီးတော့ဘဝင်နေမြင့်ပြီးတော့မာနတွေနဲ့ဟုတ်လားအကြီးပြောကြသွားမယ်ဆိုလို့ရှိရင်ကောဒီလူကိုလောကဓာတ်ကိုသီးခံနိုင်တဲ့လူလို့ပြောလို့ရမလားမရဘူးအဲ့ဒီတော့လူတွေဟာမကောင်းတာကိုအံကျိတ်ပြီးတော့တောင့်ခံနိုင်တယ်ကောင်းတာကိုကြတော့အံကျိတ်ကြသလားအံမကျိတ်ကြဘူးကောင်းတာနဲ့တွေ့လို့ဒါကြောင့်လူတွေဟာကောင်းတာတွေကြားထဲမှာပဲပျက်စီးပျက်စီးသွားကြပျက်စီးဥစ္စာဒီဟူသောရလိုမှုအကြောင်းအကျောင်းပျက်စီးတာတွေမရှိဘူးလားနာမည်ကြီးခြင်းချင်းဒီဟူသောအကြောင်းအကျောင်းပျက်စီးသွားတာတွေမရှိဘူးလားရှိတယ်ကြော်ကြားကြော်ကြားလူချင်းဒီဟူသောအကြောင်းအကျောင်းပျက်စီးသွားတာတွေမရှိဘူးလားအဲ့ဒါဘာဖြစ်သွားတာလဲကောင်းနာတွေထဲမှာနှင်မွန်းသွားတာဟုတ်လားဘေးသက်ကြီးဘာတွေထဲမှာနှင်မွန်းသွားတာလဲကောင်းနာတွေထဲမှာနှင်မွန်းသွားတာကောင်းနာတွေမှာလူတွေကိုဖျက်ဆီးနိုင်တဲ့အဆွမ်းအများကြီးရှိတယ်ဦးဇင်းတို့တန်ရုပ်ပါဠိတော်မှာလေမြတ်စွာဘုရားကလာဘတက္ကာရတန်ရုပ်ဆိုပြီးတသက်ဟောထားတာရှိတယ်အဲ့ဒီမှာဦးဇင်းတို့နည်းနည်းလေးပြောပြမယ်လူတယောက်ဟာတဲ့သစ္စာတရားကိုမျက်နှိုးလိုက်တာအမှန်တရားကိုမျက်နှိုးလိုက်တာဘယ်လောက်ထိမျက်နှိုးသလဲဆိုလို့ရှိရင်မင်းလိန်ပြောရင်ပြောလိန်မပြောလို့ရှိရင်မင်းရဲ့အမေကိုတတ်မယ်အဲ့ဒီလူကသစ္စာတရားကိုမျက်နှိုးလွန်းလို့ကျွန်တော်အင်မတန်ချစ်တဲ့ကျွန်တော်အမေကိုတတ်ချင်တတ်ဒါပေမဲ့ကျွန်တော်လုံးဝလိန်ပြီးတော့မပြောနိုင်ဘူးသစ္စာတရားကိုအင်မတန်ချစ်တဲ့အမေထက်တောင်ပါလဲပို့ပြီးတော့မျက်နှိုးတဲ့လူတစ်ယောက်ပေါ့နော်အဲ့ဒီလူကိုပစ္စည်းဥစ္စာအချမ်းရံအကျော်စောလာဘတက္ကာရတိလောကလို့စာကသုံးတယ်နော်အဲ့ဒီလက်ပူဇော်တက္ကာရတွေပေးလိုက်မယ်ဆိုလို့ရှိရင် လာဘူးသောတက္ကရာဒီဟုသောအကြောင်းကြောင့်အမေကိုတက်ချင်တက်ပါဗျာမလိန်ပါဘူးဆိုတဲ့ဆိုလောက်အောင်သစ္စာတရားကိုမြင်နိုးတဲ့လူဟာလာဘတက္ကရာဒီလောကနဲ့တွေ့ရင်လိန်ညာပြောဆိုတာကိုငါဖျားမြင်နေရတယ်တဲ့ပေတ္တိတံဝေကရရမကောင်းဘူးလားအမေထက်ပူပြီးတော့သစ္စာတရားကိုမြင်နိုးသောသူသည်လာဘတက္ကရာဒီလောကနဲ့တွေ့တော့သစ္စာတရားကိုမြင်နိုးနိုင်သေးလားမမြင်နိုးနိုင်တော့ဘူးဘုရားဆက်ဟောထားတယ် မင်းလိန်ပြောရင်ပြောလိန်မပြောရင်မင်းဟိုတတ်မယ်ကျုပ်ကိုတတ်ချင်တတ်အသက်တာအသေးခံပဲလုံးဝလိန်မပြောဘူးအဲ့ဒီလောက်ထိသစ္စာတရားကိုအသက်ထက်ပူပြီးတော့မြတ်နိုးတဲ့လူတယောက်ဆိုပါစို့အဲ့ဒါလက်ပူဇော်တက္ကရာနဲ့တွေ့လာတဲ့အခါမှာအသက်ထက်ပူပြီးတော့သစ္စာကိုမြတ်နိုးတဲ့လူဟာတဲ့လိန်ပြောတာကိုတွေ့နေရတယ်တဲ့ကဲဘယ်လောက်ကြောက်စရာကောင်းတော့တခိုင်းမိုက်များဆိုလိုတာကလူတွေဟာငွေကိုအသက်ထက် တစ်ခါတစ်ခါမှာဗါတယ်ကိုယ့်ရဲ့ဗါတယ်အသက်ထက်တောင်ပူပြီးတော့မြင်နူးနေတယ်တံပိုးထားနေတယ်ဒါကြောင့်တချို့အသက်ဆွန့်ပြီးတော့စီးဝါရှာတာတွေမရှိဘူးလားရှိတယ်အဲ့ဒါဗါလဲအသက်ထက်ပူပြီးတော့ချင့်နေတာဖြစ်တဲ့နာလားအဲ့ဒါလို့ဖြစ်တဲ့နာလားဖြစ်တဲ့မူအဲ့တော့ဦးဇင်းတို့ကဘာကိုပြောနေတာလဲလူတွေဟာဆိုးတာနဲ့တွေ့ရင်လောကရန်လို့နားလဲပြီးတော့ကြော်လွှားဖို့ကြိုးစားကြတယ်ကောင်းတာနဲ့တွေ့ရင်တော့လောကရန်လို့နားလဲလဲခဲ့တယ်ကြော်လွှားနိုင်အောင်လည်းပဲမကြိုးစားကြဘူးဒါကြောင့်လူတွေဟာကောင်းတာတွေထဲမှာနစ်သွားတယ်ပိဿယဘာတွေထဲနစ်သွားတာလဲကောင်းတာတွေထဲမှာနစ်သွားတာတဲ့အံ့ဩစရာကောင်းတယ်နော်အဲ့တော့မကောင်းတာရဲ့အန္တရာယ်ကူတာမြင်အောင်ကြည့်ဖို့ဒီဟာနဲ့ညက်နေလို့မရဘူးကောင်းနာရဲ့အန္တရာယ်ကိုလည်းမြင်အောင်ကြည့်ဖို့မလိုဘူးလားလိုတယ်ဟုတ်လားဒါကြောင့်ပေးတဲ့တို့ကောင်းနာနဲ့တွေ့တွေ့မကောင်းနာနဲ့တွေ့တွေ့စိတ်ကိုတည်တတ်အောင်ထိမ့်သိမ့်ဖို့မလိုဘူးလားလိုတယ်အေးအဲ့ဒီနေရာမှာစိတ်ကိုထိမ့်တဲ့နေရာမှာအကောင်ဆုံးစိတ်ရဲ့အထင်းအကုတ်ကလေးဦးဇင်းတို့မကြာပြောနေကြဒါပေမဲ့အဖို့တန်တဲ့အတွက်ကြောင့်ထပ်ပြီးတော့ပြောမယ်စိတ်ကိုမတုံအောင်မလှုပ်အောင်အိန္ဒိယရအောင်ထိမ့်တဲ့အထင်းရှိတယ်အဲ့ဒါမြတ်စွာဘုရားပေးထားတယ်ဦးဇင်းတို့မဟာဝဂတန်ယုတ်ပါဠိတော်မှာမဂ္ဂတန်ယုတ်ဆိုပြီးတော့ရှိတယ်အဲ့ဒီမဂ္ဂတန်ယုတ်မှာမြတ်စွာဘုရားဟောထားတာသေယတာဘိဗိကဝေကုံမောနာရာတော်သုဗ္ဗတိယဟောတိသာရာတော်ဒုဗ္ဗတိယဟောတိဧဝမေဝါခောဘိကဝေစိတ်တံနာရာရံသုဗ္ဗတိယဟောတိသာရာရံဒုဗ္ဗတိယဟောတိကောဇာဘိကဝေစိတ်တံအနာရာတော်အယမေဝါရိယောအထင်ကီကောမေကောဘိကဝေယဟန်တော်တို့သေယတာဘိဥပမာအားဖြင့်အနာရာတော်တိယာကယုတ်ခွေမရှိသောဂုံဘောဦးသည်သုဘဝတိယောလိမ့်လွယ်သည်ဟောတိဖြစ်၏တိယာကယုတ်ခွေမရှိတဲ့ဦးဟာလိမ့်လွယ်တယ်လာပြန်ပြီနော်ဥပမာတကားကြီးဒီမိုက်များဟုတ်လားသာရာတော်တိယာကယုတ်ခွေရှိသောဂုံဘောဦးသည်သုဘဝတိယောလိမ့်ခဲ့သည်ဟောတိတေယထာပိဖြစ်လေတကဲ့သို့အာရာရံတိယတယုကယုခွေမရှိသောစိတ်တံစိတ်သည်ဝါတိယဌာနမရှိသောစိတ်တံစိတ်သည်သုဗ္ဗုတိယပျက်စီးလွယ်သည်ဟောတိဖြစ်၏အဲ့ဒီလိုပဲစိတ်မှာတိယမရှိဘူးဆိုရင်အဲ့ဒီစိတ်ဟာလည်းပျက်စီးလွယ်တယ်နော်ပါရဒံတိယကယုခွေနဲ့တူသောတိယရှိသောစိတ်တံစိတ်သည်ဒုဗ္ဗုတိယပျက်စီးနိုင်ခဲ့သည်ဟောတိဖြစ်၏ဦးတစ်လုံးမှာကယုခွေမရှိဘူးဆိုရင်ဒီဦးရဲ့အောက်ပိုင်းဟာနာသွားမယ်မကြခင်မှာပဲဒီအိုးဟာပျက်စီးမယ်မပျက်စီးခင်မှာပဲဒီအိုးဟာအမြဲတမ်းလှုပ်နေမယ်တည်ငြိမ်မှုဆိုတာရှိမလားမရှိဘူးအဲ့ဒီလိုပဲမိမိတို့ရဲ့စိတ်ဟာလည်းပဲတီယာကယုတ်ခွေနဲ့တူတဲ့အထင်းမရှိရင်လိမ့်လွယ်တယ်လှုပ်လွယ်တယ်တုံလွယ်တယ်တဲ့အဲ့ဒီမှာအိုးရဲ့တီယာသည်ကယုတ်ခွေဘေးတိုင်းအိုးရဲ့တီယာသည်ဘာလဲစိတ်ရဲ့တီယာသည်ဘာလဲတဲ့ကောဇာဘိကဝေစိတ်တသအာရာရောဘေကဝေယံတော်တို့စိတ်တလားစိတ်ရအာရာတော်တရားဆိုတာကောစာပဲတရားဤအဲ့ဒီမှာမြတ်စွာဘုရားသူမေးပြီးတော့သူ့အတူဖြေထုတ်တယ်အယမေဝါရီရောအထင်ကြီးကောမကောစိတ်ရတရားဆိုတာမဲ့ခင်၈ပါးပဲတဲ့ပိဋကစိတ်ရတရားဆိုတာဘာလဲအိုးရတရားဟာဘာလဲကယုတ်ခွေစိတ်ရတရားသည်မဲ့ခင်၈ပါးကယုတ်ခွေမရှိသောအိုးသည်တုံလှုပ်လွယ်တယ်မဂ္ဂင်ရှင်မာတိဟုသောအထိမ့်မရှိသောစိတ်သည်လည်းပင်တုံလှုပ်လွယ်တယ်ပျက်စီးလွယ်တယ်ဒါကိုခေါင်းထဲရောက်အောင်ထည့်ရမယ်နော်ဒီကိစ္စမိုင်းများအဲ့တော့ဘိသက်တို့ဒီမှာဥပမာလာပြန်ပြီနော်ဘုရားပေးသောဥပမာများလာပြီနော်ဟုတ်လားအိုးနဲ့စိတ်နဲ့ဒီနေရာမှာဥပမာပေးပြန်ပြီစောတော်တုန်းကခန္ဓာနဲ့အိုးနဲ့ဥပမာပေးတာကကွဲလွယ်လို့ ပေးတဲ့ဥပမာအခုဟာကဘာလဲလိမ့်လွယ်လို့တုံလှုပ်လွယ်လို့ပေးတဲ့ဥပမာဒါလေးလည်းကွဲပြားအောင်နားလည်ရမယ်ဟုတ်လားအေးကရုတ်ခွေးကြတော့ဘာနဲ့ဥပမာပေးလဲမဲခင်၈ပါးအိုးကစိတ်နဲ့တူတယ်ကရုတ်ခွေးကမဲခင်၈ပါးနဲ့တူတယ်အဲ့တော့စိတ်ရတ္တီယာကရုတ်ခွေးဆိုတဲ့ဒီမဲခင်၈ပါးကိုဦးဇင်းတို့၈ပါးလုံးပြောရင်တော့ကျေပြန့်နေလိမ့်မယ်ဗျာလူရင်းကိုမရောက်ဖဲနေမှလည်းဆိုးရတယ်နောက်ထပ်ပြောစရာတွေလည်းရှိနေသေးတယ်အဲ့ဒီတော့မဲခင်၈ပါးတဲကအရေးကြီးတဲ့ခေါင်းဆောင်မဲခင်အဲ့ဒီတလုံးကူသာဖြစ်အောင်လုပ်ရင်ကျန်တဲ့မဲခင်၇ပါးနောက်ကအလိုလိုလိုက်လာပါတယ်ဆိုလောက်အောင်စွန့်တဲ့မဲခင်အဲ့ဒီမဲခင်ကဘာလဲဆိုတော့တမ္မာဒိဋ္ဌိအိဒိတ်ဘာလဲတမ္မာဒိဋ္ဌိမဲခင်ဆိုတာမဲခင်၈ပါးထဲမှာခေါင်းဆောင်ပဲဥစဉ်လိုမင်းကုန်းစတော်ဘုရားကြီးကယထာတွဲကြီးမှာခေါင်းတွဲသည်အခရာကြတယ်။ခေါင်းတွဲရှိကမောင်းသွားရင်နောက်ကအတွဲတွေဟာဘာလဲအလိုလိုလိုက်လာတယ်။အဲ့ဒါလိုပဲတမ္မာဒိဋ္ဌိသာကိုယ်တန်တံမှာဖြစ်အောင်လုပ်။နောက်ကတမ္မာသင်္ကပ္ပတမ္မာဝါစာဟလားအကျဉ်းစီတွေအပြောစုတွေအလောက်ကိုင်းတွေတတိတွေတမာတိတွေဝရိယတွေအကုန်လုံးနောက်ကဘာလဲလိုက်လာမယ်။ဒါကြောင့်တမ္မာဒိဋ္ဌိကိုအရေးကြီးတဲ့အတွက်ကြောင့်အဲ့ဒါတခုကိုပဲဥစဉ်ပြောမယ်။တမ္မာဆိုတာမှန်ကန်တာဒိဋ္ဌိဆိုတာအမြင်မှန်တဲ့အမြင်ကိုတမ္မာဒိဋ္ဌိလို့ခေါ်တယ်။အဲ့ဒီတော့လောကကြီးမှာဘာကမှန်တာလဲ။ဘာကိုမြင်မှမှန်တာကိုမြင်တဲ့အမြင်လဲ။ဘယ်သူမှမငင်းနိုင်တဲ့အမှန်တရားကဘာလဲ။လောကကြီးအမြဲတမ်းပြောင်းလဲနေတယ်။အဲ့ဒါဘယ်သူငင်းနိုင်တယ်လဲတခါကြီးမိုက်မြ။ဘယ်သူမှမငင်းနိုင်ဘူးဒီခန္ဓာကိုနုနုကလေးကနေတဖြည်းဖြည်းနဲ့ရင့်လာတယ်။တဖြည်းဖြည်းနဲ့အိုးလာတယ်၊ဟောင်းလာတယ်၊ဆွေးလာတယ်၊ယိုယွင်းလာတယ်။တဖြည်းဖြည်းနဲ့တစ်ခုချင်းတစ်ခုချင်းပြည့်စည်လာတယ်။နာကျင်ကြိုက်ခဲလာတယ်ပြီးရင်ဘုံဘုံလေးပြည့်စည်သွားမယ်သူလန်းစင်သွားနေတယ်ပြောင်းလဲနေတယ်မဟုတ်လားဒီအဆောက်အုံတွေကိုပဲကြည်အောင်မလားဘယ်လောကကိုပဲကြည်ကြည်မပြောင်းလဲသောအရာဆိုတာဘာရှိသလဲဘာမှမရှိဘူးအချိန်တိုင်းမှာအရာတိုင်းဟာပြောင်းလဲနေတယ်အဲ့ဒါအမှန်တရားမဟုတ်လားအေးအဲ့ဒီအမှန်တရားကိုအမှန်အတိုင်းမြင်ရင်အဲ့ဒါဘာခေါ်မလဲတမ္မာဒိဋ္ဌိဘေးတည်းတမ္မာဒိဋ္ဌိကောင်းနားလည်ပြီလားလောကရဲ့အမှန်တရားကိုအမှန်တိုင်းမြင်ရင်တမ္မာဒိဋ္ဌိတမ္မာဒိဋ္ဌိကလည်းအစင်းကအမျိုးမျိုးရှိတယ်ဒါကဥစဉ်ကအလေအလတ်တမ္မာဒိဋ္ဌိကိုပြောတာအစင်းမြင်တဲ့တမ္မာဒိဋ္ဌိကဘာလဲလို့မြင်သစ္စာလေးပါးကိုမြင်တာကိုလည်းတမ္မာဒိဋ္ဌိလို့ဥစဉ်တို့မြတ်စွာဘုရားဟောထားတာရှိနော်ခန္ဓာဒီဒုက္ခလို့မြင်မယ်တဏှာလောဘဒီဒုက္ခကိုဖြစ်စေတဲ့အရာလို့မြင်မယ်ဟုတ်လားတဏှာလောဘနည်းရင်နည်းသလောက်ချမ်းသာတယ်ဒုက္ခချုပ်တယ်လို့သိမယ်မဲခင်ရှင်းပါသည်တဏှာလောဘကိုနည်းအောင်လျှော့ပေးတဲ့အရာလို့မြင်မယ်သစ္စာလေးပါးကိုဒါလောကီလို့မြင်တာနော်မဲဉဏ်ဖုန်ဉဏ်နဲ့တပြိုင်တည်းမြင်မှုကိစ္စကတော့တဲလွယ်တဲ့ကိစ္စမဟုတ်ဘူးသူတပြိုင်တည်းမြင်မယ်ဆိုလို့ရှိရင်တော့သူကသိတရားရှိတာကိုသိတာနဲ့တပြိုင်တည်းပူမှန်းသိရင်လွတ်ချလိုက်တဲ့သဘောသမှုရိယကိုတခါလဲပယ်တယ်သူကဟုတ်လားလွတ်ချလိုက်တာနဲ့တပြိုင်တည်းအေးသွားတယ်ဆိုတဲ့သဘောတခါလဲလာတယ်ဟုတ်လားအေးဒါတွေကလေးနဲ့လွန်းလို့ဦးဇင်းတို့ပြောရတာအင်မတန်အားလေးပါတယ်ဗျာဟုတ်လားဒါကြောင့်အပေါ်ရန်လောက်ပဲပြောမယ်ဒီခန္ဓာကိုယ်သည်ဆင်းရဲစစ်ဆင်းရဲမှန်ကလွဲလို့တခြားဘာမှမရှိဘူးလို့နားလည်ရင်တမ္မာဒိဋ္ဌိတဏှာလောဘသည်တခြားဘာကိုမှဖြစ်စေတာမဟုတ်ဘူးဒုက္ခကိုယ်သာဖြစ်စေတာလို့နားလည်ရင်တမ္မာဒိဋ္ဌိဟုတ်လားလောဘနည်းရင်နည်းသလောက်ချမ်းသာတယ်ဒုက္ခလျော့သွားတယ်လို့နားလည်ရင်တမ္မာဒိဋ္ဌိတမ္မာဒိဋ္ဌိဆိုတဲ့မှန်ကန်တဲ့အမြင်ဒီလောဘကိုလျှော့တဲ့နေရာမှာသူဒီသာလည်းတခုဒီသောလမ်းလို့သိရင်တမ္မာဒိဋ္ဌိဟုတ်လားအဲ့တော့တမ္မာဒိဋ္ဌိကအရှင်းအမျိုးမျိုးရှိတယ်နော်အဲ့ဒီတမ္မာဒိဋ္ဌိကိုမိမိတန်တမှာဖြစ်အောင်လုပ်နေရင်နောက်ကမဲခင်ခုနှစ်ပါးဒီအလိုလိုလိုက်လာတယ်ဟုတ်လားဒါကြောင့်မမြဲဘူးမမြဲဘူးပြောင်းလဲနေတယ်ပြောင်းလဲနေတယ်ဘာမှတည်မြဲမနေဘူးဘာကိုမှဆုပ်ကင်ထားလို့မရဘူးဘာကိုမှထိန်းထားလို့မရဘူးဆိုတဲ့အသည့်ကိုဆွေးနေအောင်မြင်းနေအောင်ဒကာဓမ္မတို့ဥစဉ်တို့မလေ့ကျင့်သင့်ဘူးလားလေ့ကျင့်သင့်တယ်အဲ့ဒီလိုလေ့ကျင့်ရင်စိတ်ဒီဟူသောအိုးသည်မဲခင်ရှင်းပါးဒီဟူသောကရုတ်ခွေပေါ်မှာအိမ်ဒီရရရှိနေပါပြီအဲ့ဒါဆိုရင်ဒီအိုးလေးနာသွားမှလည်းအဆိုးရင်ရတော့ဒီအိုးကလေးအကြောင်းထင်သွားမှလည်းပဲမချောင်ရတော့ဘူးဘယ်ပေါ်မှာရှိနေတာလဲမဲခင်ရှင်းပါးဒီဟူသောကရုတ်ခွေပေါ်မှာရှိနေတာဘယ်အိုးကရှိနေတာလဲစိတ်ဒီဟူသောအိုးကရှိနေတာအဲ့ဒါလေးကိုကွဲမသွားဘူးထိန်းရမယ်နော်ရုပ်ပိုင်းဆိုင်ရာခန္ဓာကိုယ်ဒီဟူသောအိုးကြီးကိုတော့မကွဲဖို့ထိန်းလို့မြတ်စွာဘုရားကမပြောဘူးဘာပြုလို့လဲထိန်းလို့မရလို့ဘလို့ပဲလို့သူကကွဲမှာဒီစိတ်ကိုယ်သာနဲ့ကောင်းအောင်မြတ်စွာဘုရားကလှုပ်ခိုင်းတာဟုတ်လားတခါကြီးမိုက်မြတ်မရတာကိုမခိုင်းဘူးရတာကိုပဲခိုင်းတယ်ဟုတ်ပြီလားဒါကြောင့်ဦးဇင်းတို့ကျေပြန့်ပြန့်ပြောနေလို့ရှိရင်နောက်ထပ်တရားတွေကပြောစရာရှိနေသေးတယ်ဟုတ်လားအဲ့တော့ဥပမာတွေတော်တော်များများပါသွားပြီနော် စိတ်ကပါလဲအိုးနဲ့တူတယ်မဲခင်ရှိပါသည်ကယုခွေနဲ့တူတယ်အေးဒါကြောင့်စိတ်ဒီဟူသောအရာကိုမြို့ကြီးတစ်မြို့ကိုခိုင်မာအောင်လုံခြုံအောင်တည်ဆောက်သလိုမျိုးတည်ဆောက်ရမယ်တဲ့ချမ်းသာခြင်းရတဲ့ပုဂ္ဂိုလ်များဒါမြတ်စွာဘုရားဖြစ်စေခြင်းနဲ့ဒုတိယဆန္ဒဘယ်နှချက်ရှိသွားပြီလဲခန္ဓာကိုယ်ကိုယ်တော့ဘယ်လိုနားလည်ထားရမှာလဲမြေဦးနဲ့တူတယ်လို့နားလည်ထားရမယ်မိမိခန္ဓာကိုယ်တင်လားမဟုတ်ဘူးတပားသူရဲ့ခန္ဓာကိုယ်ကိုလည်းအဲ့ဒါလိုနားလည်ထားရမယ်ဟုတ်လားအေးစိတ်ကိုကြတော့မြို့ကြီးပမာခိုင်မာအောင်လုံခြုံအောင်တည်ဆောက်ထားရမယ်တဲ့ဒါဉာဏ်ရှိသလိုဆက်ပြီးတော့တွေးကြနော်ဒီကိစ္စမိုက်များအေးတတိယဆုံးမဩဝါဒကိုသွားရအောင်ပညာဥရိနာသိဉ္ဇံဒီဥသောလက်နှင့်ဖြင့်မာရန်ဆန့်ကျင်ဘက်ယံသူကိုယောတိထစေထိုးကုန်လောဆန့်ကျင်ဘက်ယံသူဆိုတာဒကာဓမ္မတို့ဥစဉ်တို့မှာရှိနေတယ်အဲ့ဒီဆန့်ကျင်ဘက်ယံသူကိုစစ်ထိုးရမယ်တဲ့ဆန့်ကျင်ဘက်ယံသူကိုတိုက်ခိုက်ရမယ်စစ်ထိုးရမယ်ယံဖြစ်ရမယ်ဒါကအရက်သုံးကလေးပေါ့ဟုတ်လားယံဖြစ်ရမယ်အဲ့ဒီဆန့်ကျင်ဘက်ယံသူကိုစစ်ထိုးတဲ့နေရာမှာလက်နှက်လည်းပါမဖြစ်အဲ့ဒီလက်နှက်ကိုဘာလို့ပြောထားလဲဆိုတော့ပညာဝုဒေနအသိဉာဏ်ဒီဟူသောလက်နှက်ဖြင့်လို့ဆိုတယ်ပိဿယစစ်ထိုးတဲ့နေရာမှာလက်နှက်မပါရင်သေချာပေါက်ရှုံးမယ်နော်ဟုတ်လားအဲ့ဒီလိုပဲမိမိရဲ့စွမ်းကျင်ဘက်ရန်သူတွေနဲ့စစ်ထိုးတဲ့နေရာမှာလည်းပဲအသိဉာဏ်ဒီဟူသောလက်နှက်မပါရင်သေချာပေါက်ရှုံးမယ်အဲ့တော့ဒကာဓမ္မတို့ဒီနေရာမှာလည်းဥပမာတွေနဲ့ပဲမြတ်စွာဘုရားကပြောပြသွားတယ်အဲ့တော့ပထမအဆင့်နားလည်ရမှာကဘာလဲဆိုတော့မိမိမှာဆန့်ကျင်ဘက်ရန်သူတွေရှိနေတယ်လို့မြတ်စွာဘုရားကပြောသွားတယ်။အဲ့ဒါဘယ်သူတွေများဖြစ်မယ်ထင်တော့ဟင်ဒကာကြီးမိုက်မြာကိုကဖြူကျင်တယ်ဆိုရင်သူကကိုကိုမဲအောင်လုပ်တယ်။ကိုကအေးကျင်တယ်ဆိုရင်သူကကိုကိုပူအောင်လုပ်တယ်။ကိုကရှင်းကျင်ပါတယ်ဆိုရင်သူကကောက်ရွေးတွေအရှုပ်တွေပွေလာတယ်။အဲ့ဒါလို့ကိုယ့်ရဲ့စိတ်ဆန္ဒနဲ့ဆန့်ကျင်ပြီးတော့ကိုမဖြစ်ချင်တာတွေအားလုံးကိုဖြစ်အောင်မြဲတမ်းဖန်တီးနေတဲ့အရာခမားတို့ကျုပ်တို့မှာရှိတယ်တဲ့။ကိုရဲ့ဆန့်ကျင်ဘက်ရန်သူကြီးရှိတယ်တဲ့။ရန်သူမှလိုက်လျောတဲ့ရန်သူမဟုတ်ဘူးပါတယ်ဆန်းကျင်တဲ့ရန်သူလို့ပြောထားတယ်အဲ့ဒီဆန်းကျင်မဲ့ရန်သူကဘယ်သူလဲဆိုတော့အလိုဆန္ဒတည်မိမိရဲ့ဆန်းကျင်မဲ့ရန်သူပဲတဲ့နော်တကယ်ကြီးမိုက်များတခြားကနည်းနည်းတော့မြင့်တယ်ဗျာဟုတ်လားပြောရတာကိုယ့်ရဲ့ပါးစပ်နဲ့မတန်းသလိုတောင်တစ်ခါတစ်ခါခံစားရတယ်ဟုတ်လားအလိုဆန္ဒဟာပါလေကိုယ့်ရဲ့ဆန်းကျင်မဲ့ရန်သူကိုကအေးကျင်တယ်ဆိုရင်အလိုဆန္ဒကပူအောင်လုပ်လိုက်မယ်ဒါကြောင့်သူ့ကိုဆန်းကျင်မဲ့လို့ပြောတာတရားဓမ္မဆိုဦးဇင်းတို့ရဲ့ပင်ကိုယ်စိတ်ကလေးကအင်မတန်အေးချမ်းခြင်းနဲ့ငြိမ်းချမ်းခြင်းနဲ့သက်သာခြင်းနဲ့ဒါပေမဲ့အဲ့ဒီအလိုဆန္ဒတွေကကိုယ့်ကိုမငြိမ်းချမ်းအောင်မသက်သာအောင်ပင်ပန်းအောင်ပူလောင်အောင်အမြဲတမ်းလုပ်နေတယ်။ဒါကြောင့်အလိုဆန္ဒကိုဘာလို့သတ်မှတ်တယ်လဲမြတ်စွာဘုရားကဆန်းကျင်ဘက်ရန်သူလို့သတ်မှတ်တယ်။ရန်သူတွေကိုဘေးလျှောက်လက်ညှိုးမထိုးနဲ့ဟုတ်လား။ဘုလူကြောင့်ဒုက္ခရောက်တာဒီလူကြောင့်ဆင်းရဲတာအိမ်နီးနာချင်းကြောင့်သားသမီးမကောင်းလို့ရှောက်ပြောနေရင်ဆုံးမမဟုတ်ဘူး။လူရင်းလည်းမရောက်ဘူးဗဒနာလည်းမကြဘူးနော်ဒကာကြီးမိုက်မြာတကယ်တမ်းကိုယ့်ရဲ့ဆန့်ကျင်ဘက်ရန်သူတွေဘယ်သူလဲလို့မေးရင်ပထမပြောလိုက်ပြီအလိုဆန္ဒတွေအလိုဆန္ဒတွေဟာကိုယ်ဖြစ်ချင်တာတွေရဲ့ဆန့်ကျင်ဘက်တွေကိုဖြစ်အောင်လုပ်လိုက်မယ်နော်ဒီလောက်ပဲဦးဇင်းတို့ပြောမယ်ကိုညာနဲ့ကိုပဲစဉ်းစားမကြည်နှံ့မှုတွေဟာကိုယ့်ရဲ့ဆန့်ကျင်ဘက်တွေကိုပဲလုပ်လိုက်မယ်ဒေါသတွေဖြစ်လာလို့ရှိရင်ကိုယ်မလိုလားအပ်တဲ့အကျိုးတရားတွေအများကြီးသေးဆောင်လာမယ်အနည်းဆုံးတော့ငါပြောမိတာမှားလေချင်းလုံးမိတာမှားလေခြင်းဆိုပြီးတော့နောင်တတွေကိုတော့သဲလာမှာပဲဒေါသကဟင်ဒကာကြီးတို့မိုက်မြအဲ့ဒီနောင်တနဲ့ပူလောင်တာဟာကိုရခြင်းတဲ့အရာလားကိုမရခြင်းတဲ့အရာလားကိုမရခြင်းတဲ့အရာအဲ့ဒီကိုမရခြင်းတဲ့အရာကြီးကိုကိုယ့်လက်ထဲကိုဇွတ်အတင်းထိုးအပ်တာဘာလို့လဲဒေါသဟုတ်လားဘာလို့လဲဒေါသခုနတုန်းကကိုမရခြင်းတဲ့အရာကိုကိုယ့်ကိုအတင်းပေးနေတာကအလိုဆန္ဒဟုတ်လားအဲ့ဒီအလိုဆန္ဒနဲ့အဲ့ဒီဒေါသတွေဟာတဘာဝတရားကြီးတဘာဝတရားကြီးဟာဒုက္ခတွေပါပဲလို့မသိမှုမောဟကြောင့်ဖြစ်ပေါ်လာတာဒါကြောင့်မောဟကပိုးပြီးတော့အခြေခံကြတယ်တော့သူအကြောင်းပြောရင်ကုန်နိုင်မွေရာမရှိပါဘူးအဲ့တော့ဘေးသက်တို့ကိုဦးဇင်းတို့အချင်းချင်းပဲပြောမယ်မိမိတို့ရဲ့ဆန့်ကျင်ဘက်ရန်သူစီဘယ်သူလဲလို့မေးရင်အလိုဆန္ဒရင်မကြည်မနှက်ဖြစ်နေတာရင်အမှန်တိုင်းမသိတာရင်ဒါတွေဟာကိုယ့်ရဲ့ဆန့်ကျင်ဘက်ရန်သူအဲ့ဒီရန်သူကိုအမြဲတမ်းစစ်ထိုးရမယ်တဲ့အမြဲတမ်းရံဖြစ်ရမယ်လို့ပြောတာတကယ်ကြီးမိုင်များခုလူတွေကဘယ်သူနဲ့ရံဖြစ်တုံးကိုယ်အိမ်ကလူနဲ့အများဆုံးရံဖြစ်တယ်ဟုတ်လားဒကမကြီးတွေအမြဲတမ်းဘာတွေနဲ့ရံဖြစ်နေကြတုံးအိမ်သူအိမ်သားချင်းချင်းဘာလုပ်ကြတုံးရံဖြစ်တယ်ရံမဖြစ်တဲ့နေရှိလားထပြီးတော့တတ်နေတာတော့မဟုတ်ဘူးပေါ့တွတခါတခါမကြည်မချမ်းပြောနေတာရှိတယ်မို့လားအေးအိမ်နီးနားချင်းနဲ့ပြောမယ်ကိုယ်နဲ့လှုပ်ဖို့ကင်ဘက်တွေနဲ့ပြောမယ် ကိုယ်နဲ့သိပ်ပြီးတော့ဝေးတဲ့လူတွေကြတော့ရံဖြစ်စရာလည်းမလိုဘူးချစ်စရာလည်းမလိုဘူးလေသိပ်ပြီးတော့ပတ်သက်တာမှမဟုတ်ဖဲကိုဟုတ်လားအဲ့တော့အရေးကြီးတာကဘာအရေးကြီးတုံးဆိုတော့ကို့အိမ်ထဲကလူတွေဟာအရေးကြီးဆုံးပဲဒါဥစဉ်မြင်တာကိုပြောတာလက္ခဏာမခဏာတော့တကာကြီးတကမာကြီးများအပိုင်းပဲဟုတ်လားကို့အိမ်ကလူတွေကိုပဲကို့ဘော်ကျေးဇူးများလွန်းလို့တကယ်လဲကျေးဇူးရှင်လည်းဖြစ်တယ်အမြဲတမ်းပေါင်းတင်ဆက်ဆံနေရလို့အမြဲတမ်းသွားနေတဲ့လမ်းဖြစ်လို့ခလူလဲခဏခဏတိုက်တယ်ဟုတ်လားဒါကြောင့်ရန်လဲခဏခဏဖြစ်ရတယ်မုန်းတာတွေလည်းဒီလူပဲချစ်တာတွေလည်းဒီလူပဲအဲ့ဓာတွေကြောင့်လူတွေဟာရှုပ်နေတာလို့ထင်တယ်ဟင်တကယ်ကြီးမိုက်များအဲ့တော့ဘယ်ရောက်သွားပြီတုံးစကားတွေကဘယ်ရောက်သွားပြီတုံးအိမ်ကလူတွေနဲ့ကြီးရံဖြစ်မနေနဲ့ဟုတ်လားမြတ်စွာဘုရားကဘယ်သူနဲ့ရံဖြစ်ခိုင်းတာတုံးဆန်းကျင်ပဲရံသူနဲ့ရံဖြစ်လို့ခိုင်းတာစစ်တိုက်ခိုင်းတာရဲ့ရံဖြစ်ခိုင်းတာရဲ့တူတူပဲမဟုတ်လားဟင်တကယ်ကြီးမိုက်များအေးဒါကြောင့်ဦးစင်းကနားလေလွယ်အောင်မပြောတာနော်အဲ့တော့ဘယ်သူနဲ့ရံဖြစ်ခိုင်းတာလဲအလိုဆန္ဒနဲ့ရံဖြစ်ကြမကြည်နှမ်းမှုတွေကိုမင်းမကောင်းမှုမင်းမကောင်းမှုငါ့ကိုအမြဲတမ်းကြောက်တွန်းနေတယ်လို့သူ့ကိုအပြစ်တင်ကြရံဖြစ်ကြဒါပြောတာဟုတ်လားမသိမှုတွေနဲ့ရံဖြစ်ကြမင်းအမြဲတမ်းမှောင်ချထားလို့ငါအမြဲတမ်းမှားနေရတယ်အဲ့ဒါဘာလို့နေတာလဲရံဖြစ်နေတာအလိုဆန္ဒတွေကိုမင်းအမြဲတမ်းတောင်းဆိုနေလို့ငါအမြဲတမ်းမောနေရတယ်အဲ့ဒါဘယ်သူနဲ့ရံဖြစ်တာလဲလူဆန္ဒတွေနဲ့ရံဖြစ်တာအေးသူတို့နဲ့ရံဖြစ်ခြင်းရင်ကိုယ့်ဘက်ကလက်နဲ့တော့ပါမဖြစ်မင်းတွေဘေးတရေကိုယ့်ဘက်ကဘာပါရမှာလဲလက်နဲ့တော့ပါမဖြစ်မင်းအဲ့ဒီလက်နဲ့ကပါလေအသိဉာဏ်ပညာဝုဒေနပညာအာဝုဒ္ဒနော်ပညာကအသိပဲလေအာဝုဒ္ဒကလက်နဲ့ပဲလေအသိနဲ့တိုက်မှအဲ့ဒီလောဘဒေါသမောဟဆိုတဲ့ယံသူဟာငြိမ်းတာဟုတ်လားအသိမပါရင်လောဘလည်းပဲမငြိမ်းဘူးတချို့ဉာဏ်မရှိတဲ့အခါကျတော့လောဘရဲ့အပြစ်ပြောတာကိုတောင်သူတို့လက်မခံနိုင်ဘူးအရှင်ဘုရားမလို့ခြင်းလို့ရှိရင်ဒီပြတို့ဘာသွားစားမလဲတဲ့ကဲအဲ့လောက်တုံးတဲ့လူကိုတော့ဒီတရားမျိုးပြောဖို့တော့ဘလို့လဲစဉ်းစားရရပဲဟင်တကယ်ကြီးမိုက်များဟုတ်လားအေးအဲ့တော့အသိရှိမှအသိဆိုတာလေးကညံကလေးကကိုယ့်ရဲ့လေ့လာထားတာပေါ့ကိုယ့်ရဲ့ဘဝဘဝကဖြည့်ဆည်းခဲ့တဲ့ပါရမီအများကြီးပေါ်မှာမူတည်နေတယ်နော်အေးပါရမီဆိုတာကတော့ထားလိုက်ပါတော့ဒီဘဝမှာကိုကအများကြီးလေ့လာမယ်ပညာရှိသူတော်ကောင်းကိုပေါင်းမယ်ဆိုရင်ကိုယ့်ရဲ့ဉာဏ်ပညာဟာတဖြည်းဖြည်းနဲ့အဆင့်မြင့်လာနိုင်တယ်ဟုတ်လားအဲ့ဒီလိုအသိဆင့်မြင့်လာလို့ရှိရင်အဲ့ဒီအသိဟာလက်နက်သဖွယ်ဖြစ်လာတယ်လက်နက်သဖွယ်ဖြစ်လာပြီးတော့အလိုဆန္ဒကိုထိရောက်အောင်ထိုးနှက်နိုင်တယ်အဲ့ဒီအသိရှိလာရင်ဟုတ်လားအခုအသိကနည်းတဲ့အခါကျတော့အမလေးလောဘမရှိရင်မဖြစ်တဲ့အနေအထားမျိုးအဲ့ဒီလောဘကပဲကိုယ့်ကိုကောင်းကောင်းပြန်ပြီးတော့ထိမ့်ချုပ်ပြီးတော့တရားပြန်ဟောနေတာတကယ်တမ်းကတကယ်တမ်းကနော်ယံသူကကိုယ့်ကိုပြန်ပြီးတော့သွေးဆောင်ဖျားရောင်လှည့်စားပြီးတော့သူ့ရဲ့ပိုင်တဲ့ထဲကိုရောက်အောင်ဆွဲခေါ်တဲ့အတိတ်ပဲသဘောပေါက်လားမသိဘူးဟင်တကယ်ကြီးမိုက်များလောဘရဲ့အပြစ်ကိုမမြင်နိုင်ဘူးဆိုတာအဲ့ဒီလောဘရဲ့အပြစ်ကိုအဲ့ဒီလောဘကပဲပြန်ဖုံးထားတာဆိုလိုတာသဘောပေါက်လားမသိဘူးဒေါသရဲ့အပြစ်ကိုမမြင်ရင်လဲဒေါသကပဲဒေါသရဲ့အပြစ်ကိုပြန်ဖုံးထားတာဒေါသကသူကဘာလဲပေါက်ကွဲလိုက်ဖို့ပဲဒါသူခိုင်းတာမြန်မြန်လှုပ်လိုက်ဖို့ပဲသူဒါမှသူကကျင့်နေနိုင်ပဲဒါကိုပဲသူကတောင်းဆိုတာကိုမသူကမျိုးမျိုးဟောမှာပေါ့မင်းဒီတိုင်းကုန်းခံနိုင်ရင်အစွမ်း300ရောက်တယ်ဟုတ်လားမင်းအာရရောက်တယ်မျိုးမျိုးသွေးထိုးပေးတယ်ပြီးရင်တော့အဲ့ဒါနောင်တနဲ့ပူပေးအောင်တော့ပဲဟုတ်လားအေးဒါကြောင့်လောဘဒေါသမောဟတည်းဟူသောဆန့်ကျင်ဘက်ယံသူကိုထိရောက်အောင်တိုက်မယ်ဆိုရင်ကိုယ့်ဘက်ကဘာလက်နဲ့ရှိဖို့လိုတယ်လဲပညာလက်နဲ့အသိဉာဏ်တည်းဟူသောလက်နဲ့လိုတယ်အဲ့ဒီလက်နဲ့ကိုဘယ်မှာစုရမှာလဲလို့မေးရင်မြတ်စွာဘုရားဟောထားတဲ့တရားဒေသနာတော်တည်းဟူသောအဆုံးအမသာသနာကိုယူပြီးတော့အဲ့ဒီလက်နဲ့ကိုမြားအောင်ထက်မြက်အောင်စုရမယ်ဒါကြောင့်ဘေးသက်တို့တရားနာမပြင်းနဲ့စာပါမပြင်းနဲ့လေ့လာမှုမပြင်းနဲ့စူးစမ်းရမယ်လေ့လာရမယ်ဒါဟာလောက်ရကြအနက်ဆုံးအလုပ်လို့ဦးဇင်းတို့ထင်းတယ်ဟုတ်လားအေးအဲ့ဒါလို့လေးလာလို့စူးစမ်းလို့မိမိတန်တမအသည့်တွေဟာအများကြီးရှိလာပြီဆိုရင်သိတ်ကောင်းတဲ့လက်နက်ကိုပိုင်တဲ့အတွက်ကြောင့်တခါတလေတစ်ချက်သေးနဲ့ရန်သူတွေအများကြီးပြုတ်ချင်လဲပြုတ်သွားနိုင်တယ်လက်နက်ပေါ်မှာအများကြီးမူတည်တယ်နော်ပေးတဲ့တို့ခစ်လူတွေပါဟုတ်လားဥပမာလောကီဥပမာစဉ်းစားကြည့်သိတ်ကောင်းတဲ့လက်နက်တွေဟာအများကြီးကိုထိန်းချုပ်နိုင်စွမ်းရှိတယ်မဟုတ်လားအေးအဲ့ဒါလို့ပဲဒီမှာလည်းပဲအသိဉာဏ်တည်းဟူသောလက်နက်သည်ဆန့်ကျင်ဘက်ရန်သူကိုအများကြီးထိခိုက်အောင်လုံနိုင်တယ်ဟုတ်လားအေးဒါကြောင့်မြတ်စွာဘုရားပေးတဲ့ဥပမာမထိရောက်ဘူးလားပညာဝုဒိနာဉာဏ်ပညာတည်းဟူသောလက်နဲ့ဖြင့်မာရံဆန့်ကျင်မဲ့ယံသူကိုရောဒေတစစ်ထိုးရ၏ဒါကြောင့်မြတ်စွာဘုရားပေးတဲ့ဥပမာဘယ်နှခုမြောက်ရှိသွားပြီမှန်းတော့မသိတော့နော်ခန္ဓာကိုယ်ကမြေအိုးကြီးနဲ့တူတယ်စိတ်ကိုကြတော့ခိုင်မာတဲ့မြို့တစ်ဖွဲတည်ဆောက်ရမယ်ဟုတ်လားအဲ့ဒီမှာဥစဉ်ကထပ်ပြီးတော့ထည့်လိုက်တာကစိတ်တည်လဲပဲအိုးနဲ့တူတယ်တုံလှုပ်လဲလို့ဒါကတန်ရုပ်မှာပါတဲ့ဥပမာနော်မဲခင်ရှင်ပါကတော့စိတ်တည်ဟူသောအိုးကိုထိန်းတယ်ကယုတ်ခွေအဲ့ဒါတွေလည်းဥပမာတွေပဲမဟုတ်လားအေးအခုဆက်ပြီးတော့ပြောတာကပါလဲဆန်းကျင်ဘက်ရန်သူကို အတိညာဒီဟူသောလက်နှက်ကိုကင်ဆွဲပြီးတော့ရှစ်ထိုးရမေးတဲ့ဒါကြောင့်တရားတော်မတို့ဒီပြင်အရာကိုအနိုင်ယူဖို့ကြိုးစားတာသည်မဆုံးနိုင်တဲ့တိုက်ပွဲကိုတိုက်ရရောက်တဲ့အတွက်ကြောင့်ဘယ်သောခါကာလမှအမောပြေးလိမ့်မယ်လို့မမျှော်လင့်ပါနဲ့ဟုတ်လားဒီအတွင်းတိုက်ပွဲဒီသာလင်တကယ်ပြီးသွားနိုင်တဲ့အတွက်ကြောင့်အတွင်းတိုက်ပွဲဒီသာလင်တိုက်ရကြိုးအနှက်ဆုံးမယ်ဟုတ်လားဒါကြောင့်ဦးဇင်းတို့မြတ်စွာဘုရားကဟောထားတာရှိတယ်လေအင်မတန်ထက်မြက်တဲ့သူရဲကောင်းကြီးဟာတဲ့ယောသဟတန်တဟသိနာသင်္ကမိမာနုတေစီနေဧကင်္စာဇေယမတဏံသဝေသင်္ကမသုတ်တမောယောကျင်ပုဂ္ဂိုလ်သည်တဟတန်တဟသိနာတတံအေအတွက်ရှိသောမာနုတန်လူတို့ကိုသင်္ကမိစစ်မြေပြင်၌ဇိနေအောင်ရ၏လူတယောက်ကအစွမ်းထက်လွန်းလို့လူတတန်းကိုစစ်မြေပြင်မှာသူတယောက်ထဲအနိုင်ယူလိုက်တယ်ယောသအကျင်ပုဂ္ဂိုလ်ကတော့ဧကင်္စာတကြိမ်မြတ်အတ္တနံမိမိကိုယ်ကိုဇေယအနိုင်ယူရ၏တကြိမ်တစ်ခါမြတ်လောဘဒေါသကိုအတိညာလက်နှက်နဲ့အနိုင်ယူလိုက်တယ်တဲ့လူတယောက်ကတော့သာသောထိုပုဂ္ဂိုလ်သည်သာလျှင်သင်္ကာမသုတ်တမောအောင်သူတကားထုတဲ့မြက်တဲ့တကယ့်အောင်ခြင်းအစ်စ်ကိုရတဲ့သူလို့မြတ်စွာဘုရားကပြောတယ်ဟုတ်လားဦးဇင်းတို့ဒီဟိုရာသွင်းမှာမှတ်သားတရားလေးတစ်ခုရှိတယ်အချင်းချုပ်ပြောပြမယ်ဒုဋ္ဌာဂမနိမင်းဆိုတာဒီပိဋကကြီးကြားဘူးလားဟင်ဒုဋ္ဌာဂမနိမင်းဆိုတာကြားဘူးလားအေးသူ့မှာသူရဲကောင်းတွေအများကြီးရှိတယ်အဲ့ဒီသူရဲကောင်းတွေခြံရံပြီးတော့ကြီးကလားတွေကိုတိုက်ပြီးတော့တီဟိုနိုင်ငံကိုသူအကြာကြီးဆိုးမိုးအုပ်ချုပ်သွားတာအဲ့ဒီမှာအကုန်လုံးကြီးကလားတွေကိုအနိုင်ရလို့သူတကယ်ဧကရစ်မင်းကြီးဖြစ်ပြီဆိုတော့သူ့ရဲ့ဒီမှာသူရဲကောင်းတွေကိုထိုက်တဲ့နဲ့လက်လာပါတယ်ဆုလက်တွေပေးတယ်မင်းကဘယ်မျိုးကိုပိုင်စားမင်းကဘယ်ရွာမင်းကတော့ရွှေတွေဘလောက်ယူမင်းကငွေဘလောက်ယူဒီလိုပေါ့အဲ့ဒီလိုပေးတဲ့အခါကျတော့အဲ့ဒီစစ်သူကြီးတွေကအဘေရဆိုတဲ့စစ်သူကြီးကအဲ့ဒီဘယင်ကြီးပေးတဲ့ဆုလက်တွေကိုတခုမှမယူဘူးမယူတဲ့အခါကျတော့ဘယင်ကြီးကဟာဘာလို့မယူတော့ကျွန်တော်မျိုးကြီးတိုက်ပွဲကိုတိုက်လို့မပြီးသေးပါဘူးတဲ့ဒါကြောင့်ဒီဆုလက်တွေကိုမယူပါရစေနဲ့အဲ့ဒီတော့ဘယင်ကြီးကနားမလဲဘူးတိုက်ပွဲတွေအကုန်ပြီးလို့မို့ဒီမှာတီတိလင်ကနိုင်ငံကြီးကိုငါအကုန်လုံးဆိုးရနေပြီဘယ်မင်းမှဘယ်တိုက်ပွဲကြံနေသေးတာအဲ့ဒီမှာအဘေရစစ်သူကြီးကကျွန်တော်မျိုးကြီးတို့မှာတတန်တရာလုံးအမြဲတမ်းရှုံးခဲ့တဲ့အတွင်းအစ္ဆဒတတိုက်ပွဲကြီးတိုက်ဖို့ကြံပါသေးတယ်လို့သူကအဲ့ဒါလိုပြောတာဒါကြောင့်သူ့ကိုယဟန်ပြုခွင့်ပေးပါလို့တောင်းတယ်အဲ့ဒီတော့ဘယင်ကြီးကလည်းညံကြီးတဲ့ဘယင်ကြီးဆိုတော့အေးအဲ့ဒါလိုဆိုရင်ခွင့်ပြုပါတယ်ဆိုပြီးတော့အဲ့ဒီအဘယစစ်သူကြီးကိုယဟန်ပြုခွင့်ပေးတယ်အဲ့ဒါမှတော်တဲ့ကိုသူသွားပြီးတော့ယဟန်ပြုပြီးတော့အတွင်းအစ္ဆဒတတိုက်ပွဲကိုတိုက်တဲ့အတွက်ကြောင့်ယဟန်သာဖြစ်တယ်သူနိုင်တယ်ဟုတ်လားအဲ့ဒီမှနိုင်တော့ဦးဇင်းတို့လူရင်းလေးကိုပဲပြောကြပါစို့ဒုဋ္ဌဂါမနိမင်းကြီးဟာတေယံကြောင့်ဆောင်လျောင်းဆက်တဲ့အချိန်ကြတော့အဲ့ဒီအဘေယစစ်သူကြီးကဖြစ်သွားတဲ့အဘေယမထေသူမြတ်ကိုတန်းတတယ်ဘလို့တန်းတတယ်လဲငါကြီးကလားတွေနဲ့စစ်တိုက်တုန်းကတေကြပေါ့ငါနိုင်မယ်ဆိုတာကိုသိလို့အဲ့ဒီအဘေယစစ်သူကြီးကငါဘက်ကဝိုင်းတိုက်တာအခုတေမင်းနဲ့ငါစစ်ခင်းနေရတာငါတေကြပေါ့ရှုံးမယ်ဆိုတာကိုသိလို့အခုငါဒီကိုသူရောက်မလာဘူးတဲ့တနာတရားကောင်းနေတော့တခိုင်းဒီမိုက်မြပြင်ဘက်အရာတွေကိုတိုက်တုံးကတော့နိုင်မယ်ဆိုတာကိုသိလို့ပါလေဝိုင်းပြီးတော့တိုက်တယ်အခုဘယင်ကြီးမှာဗာနဲ့စစ်ခင်းနေရလဲတေမင်းနဲ့စစ်ခင်းနေရတယ်အဲ့ဒီတေမင်းနဲ့စစ်ခင်းမှာစစ်ခင်းတဲ့နေရာမှာနိုင်မယ်ဆိုတာမျှော်လင့်เสียရရှိလားမရှိဘူးဒါကြောင့်မလို့သူမလာတာနဲ့တူတယ်အဲ့ဒီမှာအဘေရမထေကအဘေရစစ်သူကြီးကဖြစ်လာတဲ့မထေကအဘေညင်နဲ့သိပြီးတော့မင်းကြီးဒီကိုကောင်းငင်ကနေကြွလာတယ်ကြွလာပြီးတော့မင်းကြီးကိုမစိုးရင်ဘူးကုသိုလ်ကောင်းမှုတွေအများကြီးပြုထားတာမကောင်းသောသေးခြင်းလုံးဝမဖြစ်နိုင်ဘူးဆိုပြီးတော့အမတ်တွေကိုကုသိုလ်စင်ရည်ဖတ်ခိုင်းတယ်အဲ့ဒီမှာဘယင်ကြီးကသင်ဒီလောကီတိုက်ပွဲမှာလည်းပဲငါဘက်ကအဖော်ကောင်းမယ်တန်တရာတိုက်ပွဲမှာလည်းပဲငါဘက်ကသင်ဟာအဖော်ကောင်းမယ်ဆိုပြီးတော့မိတ်ဆွေကောင်းရဲ့အပေါ်မှာမေတ္တာတရားတွေယူဖိတ်ပြီးတော့အဲ့ဒီဘယင်ကြီးဟာသေပြီးတော့ဦးဇင်းတို့နတ်ပြည်ကိုရောက်တယ်ဒီနေရာမှာဦးဇင်းတို့ပြောချင်တာကဘာလဲတိုက်ပွဲဆိုတာမျိုးမျိုးရှိတယ်နော်ပြင်ပဲအရာတွေကိုအနိုင်ရခြင်းနဲ့အိနီနာချင်းပြိုင်နေဟုတ်လားရှိတယ်မို့လားတခါကြီးမိုက်မြစီးပွားပဲချင်းပြိုင်နေအဲ့ဒါပါလေလူရင်းကတော့ပါလေနိုင်ကျင်တာပါပဲငါသူ့တဲ့သားတယ်ဆိုတာကိုသိသိချင်းတာပဲအဲ့ဒါတွေထက်သားတာတွေထက်ကိုကိုကိုအနိုင်ရလိုက်တာကိုကိုကိုအသာရလိုက်တာကပို့ပြီးတော့အနှစ်သာရမရှိဘူးလားရှိတယ်အဲ့ဒီလိုကိုကိုကိုအသာရခြင်းနဲ့အနိုင်ရခြင်းနဲ့ဆိုရင်ဒီတိုက်ပွဲကိုနိုင်ကျင်နေဆိုရင်ကိုဘက်ကဘာလက်နဲ့ရှိဖို့လိုတယ်လဲအသေးဉာဏ်လက်နဲ့ရှိဖို့လိုတယ်အခုဘေးသက်တို့ဘာလုပ်နေတာလဲလို့မေးရင်မြတ်စွာဘုရားရဲ့တရားဒေသနာတော်ဒီဟုသောဉာဏ်ပညာလက်နဲ့ကိုစုဆောင်နေတာဟုတ်ရဲ့လားခန္ဓာကိုယ်ဒီမြေအိုးနဲ့တူတယ်လို့သိလိုက်တာဒီအဲ့ဒါလက်နဲ့ပဲဟုတ်လား ဘာကိုသွားပြီးတော့သူထိခိုက်နိုင်တယ်လဲလို့မေးရင်လောဘဒေါသကိုသွားပြီးတော့အာနေသွားစေတဲ့အစွမ်းသူမှမရှိဘူးလားရှိတယ်ရှိတယ်ဟုတ်လားတကယ်မိုက်မြအေးဒါကြောင့်ဥစဉ်တို့ဥပမာမြတ်စွာဘုရားဖြစ်စေခြင်းနဲ့ဆန္ဒ၃ချက်ပြီးသွားပြီခန္ဓာကိုမြေအိုးလို့နားလည်ရမယ်စိတ်ကိုကြတော့မြို့ကြီးလို့ခိုင်မာအောင်တည်ဆောက်ရမယ်ဆန်းကျင်ဘက်ရန်သူကိုတော့အသိဉာဏ်လက်နဲ့ကင်ဆွဲပြီးတော့တိုက်ပွဲဝင်ရမယ်ဟုတ်လားအဲ့ဒီမှာစတုထဘာပြောထားလဲဇီတင်စာရခေအာနိဝေသနောတိယဇီတင်စာအောင်အပြီးဒီကိုလေးရခေစောင်းရှောက်ရာဤအဲ့ဒါလို့အသိဉာဏ်ဒီဟူသောလက်နဲ့ကိုကင်ဆွဲလို့ပေးတဲ့တို့ကစွန်းလို့လောဘဒေါသမောဟကိုနည်းအောင်အားပြော့သွန်းအောင်အားနည်းသွန်းအောင်နောက်ဆုံးလုံးဝဟုတ်လားမိစ္ဆာဒိဋ္ဌိဥစဉ်တို့တက္ကရာဒိဋ္ဌိတွေလုံးဝပျောက်သွားအောင်လုပ်နိုင်ပြီဆိုကြပါစို့နော်အဲ့ဒီလိုအောင်မြင်မှုရလာရင်အဲ့ဒီအောင်မြင်မှုကိုရှင်းကြမသွားအောင်ထိန်းနိုင်ရမယ်ပြောတာလေးအကွက်စေတယ်နော်မြတ်စွာဘုရားပြောပုံလေးပါလေအကွက်စေတယ်အောင်မြင်မှုရလာရင်လူတွေဟာအောင်မြင်မှုကိုရင့်မှုတဲ့အတွက်ကြောင့်အဲ့ဒီအောင်မြင်မှုဟာရှင်းပြီးတော့ကြသွားတဲ့သဘောမရှိဘူးလားရှိတယ်ဒါကြောင့်အောင်မြင်အောင်လဲလုပ်အောင်မြင်ပြီဆိုရင်လဲဗားတဲ့တုံးဒီအောင်မြင်တာလေးကိုထိန်းထားရမယ်တဲ့မြတ်စွာဘုရားပြောပုံလေးသဘောကျတယ်ဥစဉ်ကဟုတ်လားအေးအဲ့ဒါက၄ခုမြောက်မြတ်စွာဘုရားဖြစ်စေခြင်းနဲ့ဆန္ဒဟုတ်ပြီလားဇီတင်ဇာရခေအာနိဝေသနောတိယအာနိဝေသနောမိမိရဲ့အောင်မြင်မှု၌ယင်မှု၏မနေသည့်တိယာဖြစ်ရ၏အဲ့ဒီအောင်မြင်မှုကိုကြမသွားအောင်ထိန်းထားပြီးတဲ့နောက်ပြင်စမအချက်အနေနဲ့အဲ့ဒီအောင်မြင်မှုရဲ့အပေါ်မှာယင်မှုတာယာပြီးတော့မနေပါနဲ့တဲ့ဘာပြုလို့လဲဆိုတော့မတိုးတက်မှာဆိုးလို့လူရင်းပဲဦးစင်ကပြောတယ်နော်ကိုယ့်ရဲ့အောင်မြင်မှုကိုကြမသွားအောင်ဗာလဲထိန်းထားရမယ်ပြီးရင်အဲ့ဒီအောင်မြင်မှုကိုလည်းပဲตาရာရင့်မှုပြီးတော့ဘဝင်မြင့်ပြီးတော့မနေနဲ့ဗာပြုလို့လဲရှေ့မတိုးတက်မှာဆိုးလို့ဟုတ်လားဒါကြောင့်မြတ်စွာဘုရားကဒီမှာတရားကြောင့်ဖြစ်ပေါ်လာတဲ့ချမ်းသာဒုက္ခတရားကြောင့်ဖြစ်လာတဲ့စိတ်မှန်တဲ့အောင်မြင်မှုကိုတောင်ဗာလဲမตาရရဘူးလို့ပြောတယ်မဆွဲလန်းရဘူးလို့ပြောတယ်နော်မတရားကြောင့်ဖြစ်လာတဲ့အရာတွေဆိုရင်တော့ပြောစရာမလိုဘူးဟုတ်လားဒီမှာကုသိုလ်ကောင်းမှုကိုတော့မြတ်စွာဘုရားကဘယ်လိုပြောထားလဲမตายရဘူးမဆွဲလန်းရဘူးလို့ပြောထားတယ်ဒါကြောင့်ဦးဇင်းတို့အလကားတုပမာသုတ်တံမှာလေဟိုဖောင်နဲ့ဥပမာပေးပြီးတော့မြတ်စွာဘုရားဟောထားတာလေးရှိတယ်အဲ့ဒါလေးကိုပေးတတ်တို့ဏိကုံးကျုပ်အနေနဲ့ဘုရားပေးတဲ့ဥပမာတွေကတခုထည့်လိုက်အောင်သိလားဘာနဲ့ဥပမာပေးထားလဲဖောင်နဲ့ဥပမာပေးထားတယ်ဖောင်ဆိုတဲ့အရာသည်မြစ်တို့အင်းတို့ကိုဟိုဘက်ကန်းကိုရောက်အောင်ကူးမြောက်သွားစေတဲ့အရာလူတိုင်းသိတယ်နော်အေးမြတ်စွာဘုရားကသူ့ရဲ့မဂ်ဂင်၈ပါးတရားကိုဖောင်တဲ့ဥပမာပေးတယ်ဖောင်ကိုရှိပြီးတော့ဒီဘက်ကန်းဒီဟူသောဒုက္ခကနေဟိုဘက်ကန်းဒီဟူသောဒုက္ခနိဗ္ဗာန်ကိုရောက်အောင်သွားတာမဂ်ဂင်၈ပါးဟာဖောင်လို့ကိုလှုပ်တယ်ဟုတ်လားအဲ့ဒီမှာလူတယောက်ကဒီဖောင်ကိုစီးသွားပြီးတော့တခါတည်းလှော့ခတ်ပြီးတော့ဟိုဘက်ကန်းရောက်ပြီဆိုတော့ဝမ်းသာလွန်းလို့ဝမ်းမြောက်လွန်းလို့ကြည်တန်းဒုက္ခတွေကတော့လွတ်ပြီးအေးချမ်းတဲ့နေရာကိုရောက်ပြီဒီဖောင်ကြီးဟာငါရဲ့ကြီးစုရှင်ပဲငါအတွက်ကြီးစုများတယ်ဆိုပြီးတော့ဒီဖောင်ကြီးကိုရေထဲကနေဆဲပြီးတော့ပခုံးပေါ်မှာထမ်းသွားမယ်ဆိုရင်တဲ့ဖောင်ရဲ့အပေါ်မှာလှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ရရောက်သလားတဲ့ပေးတဲ့ရောက်သလားဖောင်ကြီးဟာကြီးစုများတယ်ဆိုပြီးတော့ဟိုဘက်ကန်းဒီထမ်းသွားမယ်တဲပိုးသွားမယ်ဆွဲလန်းပြီးတော့ယူသွားမယ်ဆိုရင်ဖောင်ရဲ့အပေါ်မှာလှုပ်တဲ့လှုပ်ထိုက်တာကိုလှုပ်ရရောက်သလားမရောက်ဘူးဒီဖောင်ကိုဘယ်မှာထားခဲ့ရမှာလဲရေထဲမှာပဲထားခဲ့ရမှာဟုတ်လားအဲ့ဒီလိုပဲမြတ်စွာဘုရားကမဲခင်၈ပါးသည်ဆွဲလန်းဖို့မဟုတ်ဘူးကူးမြောက်ဖို့ပေးတယ်ဗါတဲ့တို့ကူးမြောက်ဖို့အဲ့ဒီလိုပဲကုသိုလ်ကောင်းမှုလုပ်တဲ့နေရာမှာလည်းပဲဒီကုသိုလ်ကိုငါလုပ်နိုင်တယ်ဒီပြည်လူတွေမလုပ်နိုင်ဘူးဆိုပြီးတော့ဆွဲလန်းဖို့မဟုတ်ဘူးဒီကုသိုလ်ကိုဖောင်းလို့သဘောထားပြီးတော့ဒီဆင်းရဲလာတဲ့ဝိတ္တန်နေရာကလွတ်ရနိဗ္ဗာန်တည်းဟူသောတစ်ဖက်ကန်းကိုရောက်ဖို့အတွက်ကိုယ့်အောက်ကဖောင်းလို့သဘောထားပြီးတော့သွားရမှာခုလူတွေကကုသိုလ်ကိုခေါင်းပေါ်တင်ပြီးတော့သွားကြတာဟုတ်လားဒါကြောင့်ကုသိုလ်ရင်းပြိုင်တာရှိတယ်။နောက်ကုသိုလ်လုပ်ရင်းနဲ့တောင်မှအကုသိုလ်တွေအထက်ထက်ဖြစ်နေတာတွေမြင်နေရတယ်။အဲ့ဒါဘာဖြစ်တာလဲ။ကုသိုလ်ကိုဆွဲလန်းတာကို။ဟင်တကယ်ဒီမိုင်းကြီးကဘာကိုသွားဆွဲလန်းတာလဲ။ကုသိုလ်ကိုသွားဆွဲလန်းတာ။ကုသိုလ်ဟာဆွဲလန်းတရားလားလွတ်မြောက်ဖို့အထောက်အကူပစ္စည်းလား။အေးအဲ့ဒါကိုခွဲခွဲပြားပြားနားလည်ဖို့လိုတယ်နော်။ဒါကြောင့်အခုဦးဇင်းတို့ဗုဒ္ဓဘာသာလောကမှာကုသိုလ်ပြုရင်းနဲ့အကုသိုလ်တွေအများကြီးဖြစ်နေတာတွေကိုနေရာဒေသအသီးသီးမှာတွေ့နေရတယ်။ဒါနလည်းဒါနမှုသီလလည်းသီလမှုရုပ်စွာဆုံးခုလိုတရားပွဲတွေလုပ်တဲ့ကိစ္စမှာတောင်မှပေးတဲ့အကုသိုလ်ဆိုတာရှိနေတာကိုတွေ့နေရတယ်။အဲ့ဒါဘာလဲဒီကုသိုလ်ကောင်းမှုကိုဆွဲလန်းပြီးတော့ဟုတ်လားဒီကုသိုလ်ကောင်းမှုကိုမကောင်းသဖြင့်သူတို့အသုံးချလိုက်တဲ့အတွက်ကြောင့်ဘာဖြစ်သွားလဲအကျိုးနေသွားတာဟုတ်လားဒါကြောင့်မြတ်စွာဘုရားကုသိုလ်ကို အမြတ်တနုပူဇော်ရမယ်အနေထားမှာထားသလားမဟုတ်ဘူးဒီကုသိုလ်ကိုနိဗ္ဗာန်တည်းဟူသောတစ်ဖက်ကန်းကိုကူးမြောက်ဖို့အတွက်အထောက်အကူပစ္စည်းအနေနဲ့သုံးရမှာဟုတ်လားတခိုင်မိုက်မြားဒါကြောင့်ကုသိုလ်ထဲမှာမဲခင်ရှင်ဘာဟာအစင်းမမြင်ဘူးလားဒါကြောင့်မဲခင်ရှင်ဘာကိုတောင်မြတ်စွာဘုရားကဖောင်လို့ပြောထားတယ်နော်အေးဒါကြောင့်မိမိတို့လှုပ်ထားတဲ့တန်တရားတစ်ဖက်ကန်းကိုရောက်စေနိုင်တဲ့အစွမ်းရှိ ေအင်မတန်ဖိုးတန်တဲ့ကုသိုလ်ကိုနိဗ္ဗာန်နှင့်သာလင်လဲတဲ့အဲ့ဒါမှသာလင်အသိဉာဏ်ရှိရာရောက်တယ်ပိဋကကြီးအလဲထက်ဆိုတာနှစ်ဆင့်လောက်ရတယ်ဗျဒါပညာရှိကြီးတွေပြောထားတာဏိဂုံးချုပ်ပြောမယ်ဒီခန္ဓာကိုယ်ဒီဟူသောအနှစ်မရှိတဲ့အရာနဲ့အနှစ်ရှိတဲ့ဒါနသီလဘာဝနာကုသိုလ်ကောင်းမှုကိုပထမအဆင့်လဲရတယ်ဟုတ်လားတခါကြီးမိုက်မြလဲရတာပဲเนาะအချိန်တို့ဘဝတို့ပြေးပြီးတော့ဒါနတို့သီလတို့ဘာဝနာတို့မြင့်မြတ်တဲ့ကုသိုလ်ရအောင်လဲယူရတာပဲဟုတ်လားတခါကြီးမိုက်မြအေးပစ္စည်းဥစ္စာခန္ဓာကိုဓာတ်တွေကိုကုသိုလ်နဲ့အလဲထက်လှုပ်လဲရတော့ကင်ပိုင်မာပြီးပြီတဲ့ကုသိုလ်ကြီးပိုင်မာပြီတဲ့ဟုတ်လားပထမအဆင့်လဲလိုက်လို့ဘာရပြီလဲကုသိုလ်ရပြီနောက်ထပ်ဒုတိယလဲတတ်ဖို့လိုသေးတယ်အဲ့ဒီကုသိုလ်နဲ့ဘာနဲ့ထက်လဲအောင်မလဲဆိုရင်မသေးရနိဗ္ဗာန်နဲ့လဲရမယ်တဲ့အခုလူတွေကဘာနဲ့လဲနေတယ်လို့ထင်လဲတချို့ကဂုံနဲ့လဲတယ်သူတို့တဲ့နည်းနည်းသိတဲ့လူကဖြစ်လျာဘဝလူကောင်းနတ်ကောင်းဖြစ်ပြရစေဆိုပြီးတော့တန်တရာဆင်းရဲနဲ့လဲတယ်ဟုတ်လားနိဗ္ဗာန်နဲ့လဲခြင်းနဲ့စိတ်တကယ်ရှိပြီးတော့လဲတဲ့လူဟာဒီအဆုံးအမတွေကိုကောင်းကောင်းရထားတဲ့လူဆိုရင်တော့ဖြစ်နိုင်ပါလေဟုတ်လားတကယ်ကြီးမိုက်မြတကယ်မရဘူးရောင်းလဲလဲဖြစ်နေတယ်ဆိုရင်တော့ခန္ဓာနဲ့နိဗ္ဗာန်နဲ့တော့အသက်နဲ့ဘဝနဲ့အဲအသက်နဲ့ဘဝနဲ့ကုသိုလ်နဲ့တော့လဲတော့လဲလိုက်တယ်အဲ့ဒီအစ်တော်သူတို့အောင်မြင်စွာကြော်ဖြတ်နိုင်တယ်ကုသိုလ်တော့ရလိုက်တာပဲသို့တော့အဲ့ဒီကုသိုလ်နဲ့နိဗ္ဗာန်နဲ့လဲကြစို့ဆိုတဲ့အဆင့်ကြတော့ပြုတ်ကြကုန်ရောဟုတ်လားတခါကြီးမိုက်မြအဲ့တော့အလဲထက်ဟာဘယ်နှခုလဲထက်နိုင်မှလူရင်းကိုရောက်မှလဲနှစ်ဆင့်လဲထက်နိုင်ရမယ်နော်ကုသိုလ်ရအောင်ပထမလို့ရမယ်အဲ့ဒီကုသိုလ်နဲ့တန်တရာဝုခလွတ်ချင်စိတ်ဆန္ဒဥတည်ပြီးတော့ထားရမယ်ဟုတ်လားအေးဒါကဒါနသီလဘာဝနာတို့နဲ့ပတ်သက်ပြီးတော့ပြောတာဝိပဿနာတရားအားထုတ်ပြီးမဲခင်ရှင်မကိုတကယ်အားထုတ်ပြီးဆိုလို့ရှိရင်တော့ဒါကတော့ဓာတ်ရိုက်နိဗ္ဗာန်ကိုသွားလိမ့်မယ်ဟုတ်လားတခါကြီးမိုက်မြအေးဒါကြောင့်မိမိရဲ့အောင်မြင်မှုကိုထိမ့်သိမ့်ထားရမယ်ပြင်စမအချက်ပါလဲအဲ့ဒီအောင်မြင်မှုကိုရင့်မှုပြီးတော့မနေရဘူးစွဲလန်းဖို့မဟုတ်ဘူးလွတ်မြောက်ဖို့လို့နားမလဲသင်ဘူးလားနားလဲရမယ်အဲ့တော့ဦးဇင်းတို့မြတ်စွာဘုရားဖြစ်စေခြင်းတဲ့ဆန္ဒဘယ်နှချက်ရှိသွားပြီလဲ၅ချက်ရှိသွားပြီသူတစ်ပါးခန္ဓာမိမိခန္ဓာကိုဘာလို့သိထားရမှာလဲမြေအိုးနဲ့တူတယ်လို့သိထားရမယ်မိမိရဲ့စိတ်ကိုမြို့ကြီးတစ်ဖွဲခိုင်မာအောင်လုံခြုံအောင်တည်ဆောက်ပြီးတော့ယူရမယ်နှစ်ချက်ရှိပြီနော်ဆန်းကျင်ဘက်ရန်သူတွေကိုအသိဉာဏ်ဒီဟူသောလက်နက်ကိုကင်ဆွဲပြီးတော့စစ်ထိုးနိုင်ရမယ်အဲ့ဒီလိုစစ်ထိုးလို့အောင်မြင်မှုရရင်အဲ့ဒီအောင်မြင်မှုကိုရှော့ကျမသွားအောင်ထိန်းသိမ်းနိုင်ရမယ်နံပါတ်5အနေနဲ့ကအဲ့ဒီအောင်မြင်မှုမှာตาရာရင့်မှုပြီးတော့မနေပါနဲ့အဲ့ဒါဆိုရင်ဘိသက်ပေါင်းသူတော်ကောင်းတို့သည်မဲဉဏ်ဖုန်ဉဏ်ဖြင့်နိဗ္ဗာန်ကိုမြန်မြန်ဆန်းဆန်းအာယုံပြုနိုင်သည့်အထိမြင့်မြတ်တဲ့စင်ကြယ်တဲ့သူတော်ကောင်းကြီးတွေဖြစ်ကြပါလိမ့်မယ်လို့ဦးဇင်းတို့ပြောရင်းနဲ့ဖျားပေးသောဥပမာများတဲ့ဟုတ်ပြီလားအေးဒီတရားကိုနာရတော့မေတ္တာသုတ်တံအဟောခံရတဲ့ယဟန်တော်တွေဟာယဟန္တာဖြစ်ကြတယ်လို့အဲ့ဒါလို့ပြောပြီးတော့ဦးဇင်းတို့ဒီတရားဒေသနာကိုဦးဇင်းတို့အဆုံးသတ်ပါတယ်ဟုတ်လားဒါကြောင့်ဘေးသက်ပေါင်းသူတော်ကောင်းတို့သည်မိမိခန္ဓာသူတစ်ပါးခန္ဓာကိုအိုးနဲ့တူတယ်လို့စွဲစွဲနစ်နစ်နားလေသိရှိနိုင်ကြပါစေမိမိရဲ့စိတ်ကိုခိုင်မာတဲ့မြို့ကြီးတစ်ဖွဲတည်ဆောက်နိုင်ကြပါစေဟုတ်ပြီလားအေးပညာဒီဟူသောအသိဉာဏ်လက်နက်ကိုကင်ဆွဲပြီးတော့ဆန့်ကျင်ဘက်အလိုဆန္ဒမကျေနပ်မှုဒီဟူသောယံသူတွေကိုစစ်ထိုးနိုင်ကြပါစေအောင်မြင်မှုကိုလည်းပဲကြရှုံးမသွားအောင်ထိမ့်သိမ့်နိုင်ကြပါစေ။အဲ့ဒီအောင်မြင်မှုမှာရင့်မှုမနေဘဲနဲ့တစ်ဆင့်နဲ့တစ်ဆင့်တိုးတက်အောင်ကြိုးစားနိုင်ကြတဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့မေတ္တာပို့ပြီးတော့ဦးဇင်းတို့ရဲ့တရားပွဲကိုဆုံးသတ်ရအောင်။ဘဝတုသဗ္ဗမင်္ဂလာရခန္တုသဗ္ဗဒေဝတာသဗ္ဗဗုဒ္ဓနုဘဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗဓမ္မာနုဘဝေနတရာဒုက္ခိဘွန်တုတိဘဝတုသဗ္ဗမင်္ဂလရခန္တုသဗ္ဗဒေဝတာသဗ္ဗသံဃာနုဘဝေနတရာဒုက္ခိဘွန်တုတိတေတုမာကံ တရားနာပိသဘောင့်တင်သူတော်ကောင်းတို့သာဒအလုံးသောတတ္တဝါအနန္တတို့အားဘာဝမင်္ဂလာလောကီလောကုတ္တရာကောင်းစုသမျှမင်္ဂလာဝါဝတိဘဝတုကောင်းစွာမသွေဖြစ်တော်မူကြပါစေတည်းတိဒေတုမာကံတင်တရားနာပိသဘောင့်သူတော်ကောင်းတို့သာဒအလုံးသောတတ္တဝါအနန္တတို့အားဘာဝတိဝတ္တမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြကုန်သောနှင့်မိမိတို့၏မှာစောင့်ကြံနေကြကုန်သောနှင့်မိမိတို့သာသနာမိမိတို့ကမ္မမှာစောင့်ကြံနေကြကုန်သောနှင့်မြတ် တိတုမကံသင်္ဍဃာရကမအပေါင်းသူတော်ကောင်းတို့သာဒာအလုံးသောတတ္တဝအနန္တတို့အောင်တဘာဗုဒ္ဓအနုဘာဝေနကင်းငါဝါလူသည်စုမကပွင့်တော်မူကြတဲ့စုစုတို့တာဘာဘုရားရှင်ကိုတော်မြတ်တို့ရဲ့တကူတေသောအာနုဘောတို့တို့ကြောင့်၎င်းတဘာဓမ္မအနုဘာဝေနကိလေသာဝပေတတ္တိမလေးတံတပန်ကြီးဤစီတတ္တိဖူလေးပါမေဖို့တို့ဤအာယုံဖြစ်သောနိဗ္ဗာန်ခြေကဖြစ်သောပရိယဆေရံသောတရားတော်မြတ်တို့ရဲ့တကူတေသောအာနုဘောတို့တို့ကြောင့်၎င်းတဘာတန်ဃာနုဘာဝေနမေကထံလေးယောက်ဖလတံလေးယောက်စွန်သောရှင်ယောက်တော်ရိယတန်ဃာရှင်မြတ်တို့နဲ့တကားသီလကုံသမာဓိကုံပညာကုံတို့နဲ့ပြည့်စုံတော်မူကြတဲ့သမှုတိတန်ဃာရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့တကူတေသောအာနုဘောတို့တို့ကြောင့်၎င်းတရားနေယောညပါဘေခါမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းဒုက္ခီကိုစိတ်တပြာကျမ်းမာချမ်းသာခြင်းရှိကြကုန်သည်ဘဝတူကောင်းစွာမသွေဖြစ်တော်မူကြပါစေတည်း